Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်ဇန်နဝါရီလ14ရက်တနင်္ဂနွေနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 324048နဲ့ Facebook ရဲ့စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်မင်္ဂလာပါရှင်ကျမကခင်မြတ်တက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါဟဝိုင်းမှာစနေနေ့ကပေတင်းတက်ဒုံးကျည်အန်ဒီအရေးပေါ်သတိပေးချက်ကိုမှောင်ယွင်းပြီးထုတ်လွှင့်ခဲ့ပါတယ်ပါကစ္စတန်နဲ့အိန္ဒိချင်းအိန္ဒိယနှစ်နိုင်ငံကြားဆစ်ဖြစ်နေခြင်းမှာပါကစ္စတန်ရဲ့နျူကလ িয়ার ဆိုင်ရာလုံရကိုဖော်ထုတ်မှာဖြစ်ကြောင်းအိန္ဒိယစစ်တပ်ရဲ့ပြောစကားဟာတာဝန်မဲ့တဲ့ပြောကြားချက်ဖြင့်ပါကစ္စတန်ကဝေဖန်လိုက်ပါတယ်။ American ပြည်ထောင်စုမှာ Haiti နဲ့ Africa ကနေရွှေ့ပြောင်းချေချလာသူတွေနဲ့ပတ်သက်ပြီးမကျေနပ်ကြောင်းသမ္မတ Trump ရဲ့ရိုင်းကြတဲ့အတုံးနှုံးနဲ့ပတ်သက်ပြီးအခုထိဝေဖန်မှုတွေညံနေသေးပါ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာမခွန်ဘူး
။ကောင်းပါပြီရှင်။အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်စီဇန်တွေထဲမှာတော့အရင်ဆုံးမြန်မာပြည်ကိုရောက်လာတဲ့ဂျပန်နိုင်ငံသားရေးဝန်ကြီးကသူ့ရဲ့ရခိုင်ပြည်နယ်ခရီးစဉ်နဲ့ပတ်သက်လို့
The situation is dire as I saw many villages.
မတူညီတဲ့အတိုင်းဝိုင်းတစ်ခုကြားပြန်လဲတင်းမြတ်ရေးအတွက်ဂျပန်အစိုးရကအစွမ်းကိုအကူအညီပေးသွားမယ်အကြောင်းပြောကြားသွားတာကိုနားဆင်ရပါမယ်။အစိုးရအနေနဲ့စိုက်ပျိုးရေးစိတ်ကိုဘလို့သုံးသင့်တဲ့အကြောင်းကမ္ဘာပံရဲ့အကြံပြုချက်တွေကိုလည်းဥအောင်ခေရဲ့မြန်မာရေးသုံးသပ်ချက်မှာနားဆင်ရမှာပါ။ American Style Iranian သုံးနှစ်တင်ပေးနေတဲ့ဒေါ်လာလတ်တန်းရဲ့မနက်ခင်း English သင်ခန်းစာနဲ့စနေနေ့ညတိုက်ရိုက်လေးလိုက်ဆွေးနွေးကန်အစီအစဉ်ပြန်လဲထုတ်လွှင့်ချက်တွေကိုလည်းနားဆင်နိုင်ပါရဲ့ရှင်။အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကကြီးညာပေးပါမယ်ရှင်
။ဟဝိုင်းမှာဒေသခံတွေဟာစနေနေ့ကပေတင်းတက်ဒုံးကျည်အန်ဒီအရေးပေါ်သတိပေးချက်ရရှိခဲ့ပြီးမကြာခင်မှာပဲမှားပြီးသတိပေးတယ်ဆိုတာသိရတာမို့ဟဝိုင်းပြည်နယ်ရဲ့အရေးပေါ်သတိပေးချက်စနစ်ပေါ်မှာဝေဖန်မှုတွေတိုးလာစေပါတယ်။ဟဝိုင်းပြည်နယ်အုပ်ချုပ်ရေးမှူးဒေးဗစ်အက်ဂီကတော့စနေနေ့ကထုတ်ပြန်တဲ့သတိပေးချက်ဟာလူအမှားဖြစ်ကြောင်းပြောကြပါတယ်။တာဝန်ချင်းအလွှဲပြောင်းမှာနောက်တာဝန်ချက်သူကခလုံမှားနှိပ်မိတာဖြစ်ကြောင်းသူက CNN ရုပ်သံဌာနကိုပြောကြားခဲ့တာပါ။သတိပေးချက်ဟာဟဝိုင်းမှာရုပ်သံတွေကရေဒီယိုနဲ့လက်ကင်ဖုန်းတွေကိုပါရောက်သွားတာဖြစ်ကြောင်းနဲ့နောက်ဒီလိုအမှားမျိုးထပ်မဖြစ်အောင်ဘယ်လိုလုပ်တင်လဲဆိုတာကိုကာကွယ်ရေးဌာနနဲ့ပြည်내အရေးပေါ်စီမံခန့်ခွဲရေးဌာနတာဝန်ရှိပုဂ္ဂိုလ်တွေနဲ့တွေ့ဆုံဆွေးနွေးနေတယ်လို့လည်းပြောပါတယ်။ Hawaii Data စံနယ်ချိန်မနဲ့၈နာရီထိုးပြီးချိန်မှာပဲ Data ကံရီဟာသူတို့ရဲ့လက်ကင်ဖုန်းတွေကနေပယ်ထင်းတက်ဒုံးကျည်အန္တရာယ်ရှိနေကြောင်းချက်ချင်းလုံခြုံမှုရှိတဲ့နေရာမှာခိုးလွန်ဖို့နဲ့ဒါဟာလေ့ကျင့်နေတာမဟုတ်ကြောင်းအရေးပေါ်သတိပေးချက်တွေရရှိတာကိုလူမှုကွန်ရက်စာမျက်နှာနာရီပေါ်မှာပုံရိုက်ပြီးတင်ခဲ့ကြတာပါ။ဒါပေမဲ့နောက်မိနစ်20လောက်မှာတော့ Hawaii အရေးပေါ်စီမံခန့်ခွဲရေးအေဂျင်စီက Twitter ကနေ Hawaii အတွက်ဒုံးကျည်အန္တရာယ်ချိမ့်ချောက်မှုတစုံတရာမရှိကြောင်းပြောကြားခဲ့တယ်လို့ email ပို့ပြီးလည်းအမှားပြန်ပေးပါတယ်။ဒါပေမဲ့38မိနစ်ကြာပြီးနောက်မှာပဲဒီသတိပေးချက်ဟာမှောင်ယွင်းကြောင်းလက်ကင်ဖုန်းတွေကိုပို့ပေးခဲ့တာမို့အရာရှိတချို့နဲ့လူလူကစိတ်ပျက်ခဲ့ကြတာဖြစ်ပါတယ်။အခုလိုမှောင်ယွင်းသတိပေးချက်ထုတ်ပြန်မှုအတွက်သူတရဏကတည်တည်ချာချာစုံစမ်းစစ်ဆေးမှာဖြစ်ကြောင်း FCC American ပြည်ထောင်စုဆက်သွယ်ကော်မရှင်အကြီးအကဲ Ajit Pai ကတနင်္ဂနွေနေ့မှာ Twitter ကနေပြောပါတယ် American ရေးတဲ့ Pacific Data ကုတ်ကဲမှုစစ်ဌာနချုပ်ကလည်းဒီသတိပေးချက်ဟာမှားပြီးပုံမိတာဖြစ်ကြောင်းအတည်ပြုပါတယ်မြောက်ဘက်ကိုရီးယားဘက်ကနေပြီးတော့မြောက်ကိုရီးယားဘက်ကနေပြီးတော့နျူကလ িয়ার ချင်းချောက်မှုအနေနဲ့တိုးလာချိန်မှာဆေးခေကာလသတိပေးအော်အချက်ပေးတာကိုမကြာခင်သတင်းပတ်တွေအတွင်းကမှဟဝိုင်ပြည်နယ်မှာပြန်ပြီးတက်ဆင်ခဲ့တာဖြစ်ပါတယ်
။ရှေ့လာတဲ့ကျင်းပမဲ့ဆောင်းရောင်ဒီအိုလံပစ်ပြိုင်ပွဲမှာတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံပေါင်းပြီးအမျိုးသမီးဟော်ကီအသင်းကိုတသင်းနဲ့အဖြစ်ဝင်ပြိုင်ဖို့တောင်ကိုရီးယားနိုင်ငံဘက်ကအဆိုပြုခဲ့တာကိုမြောက်ဘက်ကလက်ခံမယ်ဆိုရင်တော့နှစ်နိုင်ငံကြားသိတာတဲ့ပြစ်ပေါ်တိုးတက်မှုတွေရှိလာမှာဖြစ်ပါတယ်။တောင်မြောက်နှစ်နိုင်ငံကိုယ်စားလှယ်တွေနေဆက်စစ်မဲ့စုံပမွန်ဂျွန်မှာပြုလုပ်နေတဲ့ဆွေးနွေးပွဲအတွင်းဒီအဆိုပြုချက်ကိုတောင်ဘက်ကပြီးခဲ့တဲ့အင်္ဂါနေ့ကတင်ပြခဲ့တယ်လို့ Olympic Committee ရဲ့မြောက်ကိုရီးယားကိုယ်စားလှယ်ချမ်အွန်းကစနေနေ့မှာပြောပါတယ်တွေ့ဆုံဆွေးနွေးမှုတွေဟာနှစ်နှစ်လောက်မရှိခဲ့တဲ့ကာကနေပြီးတော့တောင်မြောက်နှစ်နိုင်ငံကြားပြီးခဲ့တဲ့အင်္ဂါနေ့နေဆက်မှာဆွေးနွေးပွဲပထမဆုံးအကြိမ်ပြုလုပ်ပြီးမြောက်ကိုရီးယားက Olympic မှာဝင်ပြိုင်ဖို့နဲ့ဆက်ဆံရေးတိုးတက်လာအောင်နှစ်နိုင်ငံစစ်တပ်ချင်းဆွေးနွေးသွားဖို့သဘောတူထားကြပါတယ်
အမေရိကန်ပြည်ထောင်စုမှာဟေတီနဲ့အာဖရိကကနေရွှေပြောင်းအခြေချလာသူတွေနဲ့ပတ်သက်ပြီးမကျေနပ်ကြောင်းချက်တပရီနီကသမ္မတဒေါ်နယ်ထရမ့်ရဲ့ရိုင်းပြတဲ့အတုံးနှုံးတွေတုံးနှုံးပြောဆိုတာနဲ့ပတ်သက်ပြီးအစိုးရအရာရှိတွေကရောတာမန်ပြည်သူတွေကပါအခုချိန်ထိဝေဖန်တုံ့ပြန်နေကြဆဲဖြစ်ပါတယ်။လူမှုကြီးကြပ်ရေးဆိုင်ရာသမ္မတအင်ဗျူချက်တပရီနီအစည်းအဝေးမှာအဲ့ဒီနိုင်ငံတွေကလူတွေဒီမှာဘာကြောင့်ရောက်နေတယ်လဲဆိုပြီးမသိတော်တဲ့စကားအတုံးနှုံးနဲ့အဲ့ဒီနိုင်ငံတွေကိုတင်စားပြောဆိုခဲ့တဲ့သမ္မတရဲ့ပြောဆိုချက်တွေလွတ်တော်အမတ်တွေပါအံ့အားသင့်ခဲ့ကြရတာပါ။ဟေတီနိုင်ငံသား95ရာခိုင်နှုန်းကလူမဲတွေဖြစ်တယ်လို့အာဖရိကသားအများစုကလည်းလူမဲတွေပါ။အမေရိကန်ပြည်ထောင်စုအနေနဲ့နော်ဝေးလိုနိုင်ငံမျိုးကလူတွေကိုပိုးပြီးလက်ခံတဲ့နယ်လို့သမ္မတထရမ့်ကပြောပါတယ်။နော်ဝေးမှာနေသူအများစုကတော့လူပြူတွေဖြစ်ပါတယ်။သမ္မတထရမ့်ဟာသူဟာမစင်လုံးညစ်သေးတာကိုဆိုလိုချင်တာဖြစ်ပြီးရိုင်းပြတဲ့အတုံးမျိုးသူမတုံးပါဘူးလို့တောက်ကြတဲ့သူ့ Twitter ကညင်းဆိုပါတယ်။သူ့အတုံးလုံးဟာပြင်းထန်တယ်လို့ပြောပေမဲ့ရိုင်းပြတဲ့အတုံးလုံးမပြောဆိုပါဘူးလို့ညင်းဆိုတာပါ။စနေနေ့အထိလည်းသူ့ရဲ့အတုံးလုံးပြောဆိုချက်တွေနဲ့ပတ်သက်ပြီးဝေဖန်တဲ့ညံ့နေစေပါ။သူ့ပြိုင်မဲ့ Democratic Party က Hillary Clinton ကတော့ဟေတီဟာလွန်ခဲ့တဲ့၈နှစ်ကဆိုးရတဲ့ငလင်တန်းကနေခုထိပြန်ပြီးနလန်မတူသေးတဲ့နိုင်ငံဖြစ်ပြီးသမ္မတထရမ့်ကိုခွဲခြားဆက်ဆံမှုရှိသူအကျဉ်းသားတရားမရှိသူဖြစ်နေသူ့ Twitter ကနေဝေဖန်ခဲ့ပါတယ်
။ချက်သမ္မတနိုင်ငံသမ္မတယူကော့ပဲပထမအချက်မှာတော့လက်ရှိသမ္မတမီလော့ဇမန်အနိုင်ရသွားပြီးနောက်သတင်းနှစ်ပတ်အကြာမှာကျင်းပမယ့်ဒုတိယအကြိမ်ယူကော့ပွဲမှာချက်သမ္မတနိုင်ငံသိပ္ပံအကယ်ဒမီရဲ့အကြီးအကဲဟောင်းယီဒီဒရာဟော့စ်ရှင်ပြန်ရမှာဖြစ်ပါတယ်။အငင်းပွားစရာတွေပြည်နေတဲ့အသက်83နှစ်အရွယ်လက်ရှိသမ္မတကနောက်ထပ်5နှစ်သက်တမ်းအတွက်ယူကော့ပွဲဝင်လာဖြစ်ပြီးပြိုင်ဘက်10ဦးရှိပါတယ်။မဲပေးပိုင်ခွင့်ရှိသူ67ရာခိုင်နှုန်းမဲပေးပြီးမဲရီအတွက်95ရာခိုင်နှုန်းကိုချက်စီအင်းယုံကရေတွက်ပြီးချိန်မှာသမရဇမန်က 39.3 ရာခိုင်နှုန်းရထားပါတယ်။ဒရာဟော့စ်က 26.3 နဲ့တနမန်ဟောင်းဖစ်ရှာက 10.1 နဲ့တတိယလိုက်နေပါတယ်။ရွေးကောက်ပွဲဝင်တဲ့ထက်ကတခြားဘယ်သူမှပထမအချော့မှာမဲရီအတွက်အပြတ်သတ်မရတာကြောင့်ဒုတိယလိုက်နေတဲ့မစ္စတာဒရာဟော့စ်အနေနဲ့ဒုတိယအချော့ရွေးကောက်ပွဲဝင်မှုခွင့်လန်းရသွားတာဖြစ်ပါတယ်2013ခုနှစ်ကပထမဆုံးကျင်းပတဲ့သမရကိုတက်ရရွေးကောက်ပွဲမှာသမရစင်မင်းအနိုင်ရခဲ့တာဖြစ်ပြီးအဲ့ဒီရွေးကောက်ပွဲကနေလည်းဝဲရင်ဝန်ကြီးချုပ်ဟောင်းအာနာပြန်ရခဲ့တာဖြစ်ပါတယ်ဒုတိယအကြော့ရွေးကောက်ပွဲကိုဇန်နဝါရီ26-29မှာကျင်းပမှာဖြစ်ပါတယ်
ပြည်ဝင်အမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်မနက်7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်
ဖီဝီအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ပါကစ္စတန်နဲ့အိန္ဒိယချင်းအိန္ဒိယနှစ်နိုင်ငံကြားဆစ်ဖြစ်နေချိန်မှာပါကစ္စတန်ရဲ့နျူကလ িয়ার ဆိုင်ရာလုပ်ရကိုဖော်ထုတ်မှာဖြစ်ကြောင်းအိန္ဒိယစစ်တပ်အကြီးအကဲပြောစကားဟာတာဝန်မဲ့ပြောကြားချက်တည်းဖြစ်ကြောင်းပါကစ္စတန်ကစနေနေ့မှာအပြစ်တင်ရှုံချလိုက်ပါတယ်။အိန္ဒိယဗိုလ်ချုပ်ကြီးဘာပင်ရောဘော့ကပါကစ္စတန်ရဲ့နျူကလ িয়ার လက်နက်ဆိုင်ရာနည်းဗျူဟာအိန္ဒိယရဲ့ပါကစ္စတန်အိန္ဒိယချင်းနိုင်ငံပေါ်တမျိုးကြားဆစ်ပွဲဆင်နွှဲနေမှုကိုထိရရဆန့်ကျင်နေတယ်လို့ပြောဆိုလိုက်ပြီးတဲ့နောက်မှာပါကစ္စတန်ကအခုလိုတုံ့ပြန်ခဲ့တာပါ။တောက်ကြန်နေ့ကနယူးဒေးလီမှာဗိုလ်ချုပ်ကြီးရောဘော့ကအခုလိုပြောကြားခဲ့တာဖြစ်ပြီးပါကစ္စတန်နိုင်ငံခြားရေးဝန်ကြီးခါဝါဂျာအစစ်ကတော့ဗိုလ်ချုပ်ကြီးရောဘော့ရဲ့ပြောကြားချက်ဟာတိတ်ကိုလက်လွတ်စပယ်ဆန်ကြောင်းသူ့ Twitter ကနေစနေနေ့မှာတုံ့ပြန်ခဲ့တာဖြစ်ပါတယ်။ပါကစ္စတန်တို့ရဲ့နယူကလ িয়ার လက်နက်ဆိုင်ရာနည်းဗျူဟာတိုးတက်အောင်လှုပ်ဆောင်နေမှုတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကလည်းစိုးရိမ်မှုတွေရှိနေတာပါ။နျူကလ িয়ার လက်နက်သေးတွေတိုးထုတ်လာတာဟာသူ့ရဲ့အိန္ဒိယချင်းအိန္ဒိယနိုင်ငံနဲ့နျူကလ িয়ার စစ်ပွဲဖြစ်ဖို့အတွက်အန္တရာယ်ရှိတယ်လို့လည်းယုံကြည်ပါတယ်
။ဇန်နဝါရီလ13ရက်စနေနေ့မှာကြာရောက်တဲ့ထိုင်းနိုင်ငံကလေးများနေ့ပွဲတော်မှာတော့ဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရယုတ်ချန်ဝူဂျာနဲ့အရွေတူမြေဆိုင်ဓာတ်ပုံတွေထွက်ပေါ်လာပြီးအဲ့ဒီအချိန်မှာကလေးတွေကအမှတ်ရဓာတ်ပုံတွေရိုက်တာမျိုးရှိပါတယ်။ထိုင်းနိုင်ငံမှာဇန်နဝါရီဒုတိယပတ်ရဲ့စနေနေ့ကိုကလေးများနေ့မြစ်ကျေတက်မှတ်ထားပြီးအဲ့ဒီနေ့မှာအစိုးရယုံတွေနဲ့စစ်တပ်ပရုံကိုဖွင့်ပေးလို့ရှိပါတယ်။ထိုင်းစစ်တပ်ဟာနိုင်ငံရဲ့နိုင်ငံရေးနဲ့လူမှုရေးဘဝပေါ်ကြီးမားတဲ့လွှမ်းမိုးမှုရှိပြီးဒီကလေးနေကိုအုံချပြီးမျိုးဆက်သစ်တွေကိုလွှမ်းမိုးဖို့ကြိုးစားလို့ရှိပါတယ်။
ကယ်လီဖိုးနီးယားပြည်နယ်ကမြေပြုံမှုကြောင့်တေဆွန်းအသူအရေအတွက်ဟာအခုဆိုရင်18ဦးရှိသွားပြီဖြစ်ပါတယ်။ပျောက်ဆုံးနေသူ ခုနှစ်ဦးကိုစနေနေ့အထိရှာဖွေနေကြဆဲဖြစ်ပေမဲ့မျှော်လင့်ချက်ကတော့တိတ်မရှိပါဘူး။ပျောက်ဆုံးနေသူတွေကိုရှာပြီးတွေ့ဖို့ရတိတ်မလွယ်လှပေမဲ့စန်တာဘာဘရာမြို့နယ်ရဲအရာရှိရုံးကတော့ပျောက်ဆုံးနေသူတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုသိရင်ပေးချဖို့အတွက်ပန်ကြားနေစေပါ။ကင်ဆယ်ရေးဖွဲ့တွေကပြပြဝင်နေတဲ့အိမ်တွင်းနဲ့ရှင့်တွင်းကြောက်ခဲတွေကြားမှာတူးဖော်ပြီးရှာဖွေနေကြတာဖြစ်ပါတယ်။ကင်ဆယ်ရေးအဖွဲ့သားတွေကအသက်88နှစ်ရှိပြီဖြစ်တဲ့ Joseph Bagel ကိုသူ့ရဲ့ Romeo Canyon ဒေသကနေမှတောက်ကြံတွေကရှာဖွေတွေ့ရှိခဲ့တာဖြစ်ပြီးသူက78ရောင်မြောက်ရှာတွေ့သူဖြစ်ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။မြေပြိုးနေတဲ့အထဲမိုးကပါတီးထန်စွာရွာခဲ့တာမို့ပျောက်ဆုံးသူအရေးအတွက်ဟာအခုဒီအတိအကျမသိနိုင်သေးတယ်လို့အခုချိန်ထိကယ်ဆယ်နိုင်ခဲ့သူက43ရောင်ရှိပြီလို့ပြောပါတယ်။နောက်ဆုံးပျောက်နေတယ်လို့သိရသူက9ဦးရှိနေပါသေးတယ်။ Los Angeles မြောက်ပိုင်းကမွန်တီစီတိုမှာဒေသခံ900လောက်ဟာအခုဒီရေမီမရရှိပဲနေနေကြပါတယ်။မိုးကြီးကျယ်ရွာခဲ့တဲ့မွန်တီစီတိုဒေသမှာအင်္ဂါနေ့ကမြေပြိုကျခဲ့တာပါ။မြေပြိုမှုကြောင့်ပျောက်ဆုံးနေသူတွေကိုပြည်내နဲ့ပြည်ထောင်စုအရာရှိတွေနဲ့ဒေသခံ2000ကျော်လောက်ကရှာဖွေနေကြတာဖြစ်ပြီးပြန်လည်ထူထောင်ရေးကိုအကူအညီပေးနေကြပါတယ်
။ထိပ်တန်းဆိုရှယ်မီဒီယာဖြစ်တဲ့ Facebook ဟာအသုံးပြုသူတွေအများဆုံးတုံ့ပြန်နိုင်ခြေရှိပြီးဆိုရှယ်မီဒီယာကိုပိုပြီးအသေးပဲရှိရှိအသုံးပြုတာမျိုးဖြစ်ဖို့ဆိုပြီးအပြောင်းအလဲတွေလုပ်ဖို့ပြင်ဆင်နေပါတယ်။အသုံးပြုသူတွေအနေနဲ့ရှောင်မရပဲမြင်နေရတာတွေကိုရှော့ချခြင်းအဖြစ် Facebook ပေါ်မှာသတင်းတွေတင်နေတဲ့သတင်းဌာနတွေနဲ့အခြားစီးပွားရေးလုပ်ငန်းတွေအတွက်တော့ထိခိုက်နိုင်ခြေရှိတယ်လို့ဆိုပါတယ်ခင်ဗျာ။ Direct from Washington The
Voice of America ဇန်နဝါရီလ14ရက်တနင်္ဂနွေနေ့မနေ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့တက်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးသွားတာပါအခုဆက်တိုက်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးဂျပန်နိုင်ငံကြားရေးဝန်ကြီးရဲ့ရက်ခိုင်ခီးစဉ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပါမယ်ရှင်မီးလောင်ခံထားရတဲ့မွတ်စလင်ရွာတွေရဲ့အခြေအနေဟာအတော်ဆိုးရွားကြောင်းမနေ့စနေနေ့ကရခိုင်ပြည်နယ်မောင်တော်ဒေသကိုတွားရောက်ခဲ့တဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးတာရိုကိုနိုကပြောပါတယ်မတူညီတဲ့အတိုင်းဝိုင်းနှစ်ခုကြားငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်ဖို့ဂျပန်နိုင်ငံကအကူအညီတွေအမြောက်အများပေးသွားမှာဖြစ်ကြောင်းဝန်ကြီးတာရိုကိုနိုကမွတ်စလင်ရွာသားတွေနဲ့တွေ့ဆုံစိမ်းမှာပြောကြားခဲ့တဲ့အကြောင်းမတ်အင်ဂျင်နိုင်ကဆက်ပြီးပြောပြပါမယ်ရှင်
2019ခုနှစ်ဩဂုတ်လနောက်ပိုင်းဘူးတီတောင်မောင်းတော်နယ်မြေတစ်လျှောက်မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုဖြစ်စဉ်အတွင်းမိရှုဖြက်စီးခံထားရတဲ့မွတ်စလင်ရွာတွေကပန်းတော်ပြင်ကျေးရွာအုပ်စုမှာမြန်မာအစိုးရအစီအစဉ်နဲ့နေအိမ်တွေပြန်ပြီးဆောက်လုပ်နေတဲ့အခြေအနေတွေနဲ့ဒုက္ခသည်တွေကိုပြန်လည်ခံမဲ့စခန်းတွေကိုမစ္စတာကိုနိုဦးဆောင်တဲ့ဂျပန်အစိုးရကိုယ်စားလှယ်ဖွဲ့ကဇန်နဝါရီလ13ရက်နေ့ကတွားရောက်ကြည့်ရှုခဲ့တာပါ။ဒါဟာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေတွေကိုတွားရောက်ကြည့်ရှုခွင့်ရတဲ့ပထမဆုံးနိုင်ငံတကာအဆင့်မြင့်ခေါင်းဆောင်တဦးရဲ့ခီးစဉ်လည်းဖြစ်ပါတယ်။သူ့ရဲ့မျက်မြင်တွေ့ရှိချက်တွေအရမီးလောင်ခံထားရတဲ့အခြေအနေတွေဟာအတော်လေးကိုဆိုးရွားကြောင်းပန်းတော်ပြင်ရွာမှာသတင်းတောက်တွေကိုဂျပန်နိုင်ငံကြီးဝန်ကြီးတာရိုကိုနိုကအခုလိုပြောပါတယ်။
The situation is dire as I saw.
ကျွန်တော်မြင်ခဲ့ရတဲ့မီးလောင်ခံထားရတဲ့ရွာတွေအိမ်တွေရဲ့အခြေအနေဟာကြောက်စရာကောင်းပါတယ်။မတူညီတဲ့အတိုင်းဝိုင်းနှစ်ခုကြားပြန်လည်တင့်မြတ်ရေးအတွက်ဂျပန်အစိုးရအနေနဲ့အစွမ်းကုန်အကူအညီတွေပေးသွားမှာပါ
။ဒါ့အပြင်ပြန်လာတဲ့ဒုက္ခသည်တွေသူတို့ရဲ့ဘဝတွေပြန်ပြီးတည်ဆောက်ရမှာအကူအညီတွေပေးဖို့အများကြီးလိုအပ်နေကြောင်းဂျပန်နိုင်ငံကြားရေးဝန်ကြီးကပြောပါတယ်။မစ္စတာကိုနိုဟာမွတ်စလင်ရွာသားတွေနဲ့တွေ့ဆုံပြီးမေးမြန်းမှုတွေပြုလုပ်ခဲ့ပါတယ်။ရွာအကြီးကဲတဦးကတော့သူတို့အိမ်တွေဘလို့မီးရှို့ဖျက်ဆီးခံရတယ်လဲဆိုတာကိုပြောပြခဲ့တယ်လို့အခုပြန်ပြီးတည်ဆောက်နေတဲ့အခြေအနေတွေကိုလည်းရှင်းပြခဲ့ပါတယ်။ဂျပန်နိုင်ငံကြားရေးဝန်ကြီးကလည်းကိုယ်ဝယ်ရာဘာသာမတူညီတဲ့အတိုင်းဝိုင်းတွေကြားအတူတကွငြိမ်းချမ်းစွာရှင်တွဲနေထိုင်ရေးဂျပန်နိုင်ငံဘက်ကအကူအညီတွေပေးသွားမှာဖြစ်တယ်လို့ရွာသားတွေကပြန်လည်ပြောကြားခဲ့ပါတယ်။မောင်တော်ခီးစဉ်တွင်ဘင်္ဂလားဒေ့ရှ်နေဆက်ကနေဒုက္ခသည်တွေပြန်လာမဲ့လမ်းကြောင်းနဲ့သူတို့ကိုလက်ခံမဲ့စခန်းတွေကိုမစ္စတာကိုနိုနဲ့အဖွဲ့သွားရောက်ကြည့်ရှုခဲ့ပါတယ်။အတူလိုက်ပါသွားတဲ့လူမှုကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကလည်းဒုက္ခသည်တွေပြန်လည်လက်ခံမဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဂျပန်နိုင်ငံသားရေးဝန်ကြီးကိုရှင်းပြခဲ့ပါတယ်။အဲဒီနောက်မှာတော့တောင်ပြူလက်ဝဲမှာရှိတဲ့ဘင်္ဂလားဒေ့ရှ်မြန်မာချစ်ကြည်ရေးတရားကိုမစ္စတာကိုနိုသွားရောက်ကြည့်ရှုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်တွေပြန်လာမဲ့အစီအစဉ်ကိုတော့လာမဲ့ဇန်နဝါရီလ23ရက်နေ့မှာစတင်မှာပါ။ဒုက္ခသည်တွေလုံခြုံစွာနေရပြည်နိုင်ရေးဂျပန်အစိုးရဘက်ကလူလာကြောင်းမစ္စတာကိုနိုကတောက်ကြနေကနေပြီးတော့မှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းလဲပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံသားရေးဝန်ကြီးဟာဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နဲ့တီးခြားစီတွေ့ဆုံရမှာလုံခြုံရေးကောင်စီကချမှတ်ထားတဲ့ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေအနေနဲ့မြောက်ကိုရီးယားအလုပ်သမားတွေကိုလက်မခံဖို့အချက်အပါအဝင်မြောက်ကိုရီးယားအပေါ်အရေးယူတဲ့ဆုံးဖြတ်ချက်တွေကိုမြန်မာနိုင်ငံအနေနဲ့ဆက်လက်လိုက်နာဖို့တိုက်တွန်းဆွေးနွေးခဲ့ကြောင်းဂျပန်သတင်းတွေမှာရေးသားထားပါတယ်။ မနေ့စနေနေ့ကမြန်မာနိုင်ငံခီးစဉ်ပြီးဆုံးပြီးတဲ့နောက်ဂျပန်နိုင်ငံသားရေးဝန်ကြီးဟာ RS ော်ဘွားများပြည်ထောင်စုကိုဆက်လက်ထွက်ခွာပြီးနိုင်ငံတကာစွမ်းအင်အေဂျင်စီအစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့ကနေဒါနိုင်ငံဗန်ကူးဗားမှာကျင်းပမယ့်မြောက်ကိုရီးယားနဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်ချိမ်းခြောက်မှုအန္တရာယ်ကိုတုံ့ပြန်ဖို့အမေရိကန်ပြည်ထောင်စုနဲ့ကနေဒါနှစ်နိုင်ငံပူးတွဲဆွေးနွေးပွဲကိုမစ္စတာကူနိုတက်ရောက်မှာဖြစ်ပါတယ်ရှင်။
မအင်ဂျင်နိုင်စူးစီးတင်ပြခဲ့တာပါရှင်အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်စိုက်ပျိုးရေးကဏ္ဍမှာပုဂ္ဂလိကယင်းနှီးမြှုပ်နှံမှုတိုးပွားလာဖို့အထောက်အကူပြုတဲ့လုပ်ငန်းတွေကိုဦးစားပေးပြီးအစိုးရစိုက်ပျိုးရေးစိတ်ကိုတုံ့ဖို့ကမ္ဘာဗန်အုပ်စုကအကြံပေးထားပုံကိုဦးအောင်ခင်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါရရှင်
ကျိုးရေးကန္တာဖွံ့ဖြိုးရေးအတွက်အစိုးရအသုံးစရိတ်ခွဲဝေမှုမှာအပြောင်းအလဲတွေလုပ်ဖို့လိုတယ်လို့ကမ္ဘာ့ဘဏ်အုပ်စုကဆိုပါတယ်။ဆက်မှုလေယာဝန်ဆောင်လုပ်ငန်းနဲ့ဆယ်မြောင်းအခြေခံအဆောက်အုံတည်ဆောက်ရေးမှာအသုံးပြုမဲ့ငွေကိုသူတေသနဆယ်မြောင်းစီမံခန့်ခွဲမှုမြေစည်းလွှာစီမံခန့်ခွဲမှုတည်နံမွေးပြူရေးနဲ့ငါးလုံငါတိုးချက်ပညာပေးမှုစိုက်ပျိုးရေးစီမံကိန်းရေးဆွဲမှုစတာတွေမှာသုံးသင့်တယ်လို့ဆိုပါတယ်။တို့ချက်ပညာပေးလုပ်ငန်းဆယ်မြောင်းဝန်ဆောင်လုပ်ငန်းနဲ့စီမံခန့်ခွဲမှုစတာတွေအတွက်အသုံးစရိတ်ခွဲဝေသတ်မှတ်တာဟာအကျိုးအရှိဆုံးဖြစ်ပါတယ်တဲ့အစိုးရစိုက်ပျိုးရေးအသုံးစရိတ်အသုံးပြုပုံကိုပြောင်းလဲပြစ်ဖို့အကြံပေးထားတာပါပဲဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ရမယ့်ကိစ္စတွေကိုမလှုပ်ဘဲမလိုအပ်တဲ့ကိစ္စတွေမှာငွေကုန်ခံပြီးမယောင်ရာဆီလူးတဲ့ဖြစ်နေတာကိုပြုပြင်ပြောင်းလဲဖို့ဖြစ်ပါတယ်ဒါပေမဲ့လက်ရှိစီမံကိန်းတွေကိုအကောင့်တွေပေါ်ရမှာဆိုရင်တုံးမြင်ပြီးပုံမူတိရောက်စွာလုံနိုင်ရင်စိုက်ပျိုးရေးဖွံ့ဖြိုးတိုးတက်နိုင်တယ်လို့ဆိုပါတယ်အကောင့်တဲပေါ်ရမှာဆိုရင်ရှိဖို့အတွက်ဤပညာဆိုင်ရာကိစ္စတွေနဲ့ဈေးကွက်လိုအပ်ချက်အတိုင်းလှုပ်ဆောင်နိုင်ဖို့သက်ဆိုင်ရာဝန်ထမ်းတွေကိုအရေးအသွေးရှိလာအောင်လုပ်ဖို့လိုပါတယ
်လက်ရှိစီမံကိန်းပုံစံကိုပြုပြင်ပြောင်းလဲပြီးအခြားစိုက်ပျိုးရေးလုပ်ငန်းမှာအသုံးပြုနိုင်ရင်လဲဖွံ့ဖြိုးမှုစွမ်းရည်ကိုမြင့်တင်နိုင်ပါတယ်ဥပမာစံစဘာစိုက်ပျိုးရေးအတွက်ပံပိုးထားတာတွေကိုမတူကွဲပြားတဲ့အခြားလေယာလုပ်ငန်းတွေမှာသုံးဆွဲတာမျိုးဖြစ်ပါတယ်။ဆင်မြောင်းနဲ့ကြေးလက်လန်းအဆင့်မြင့်မှုဓာတ်မြေဩဇာနဲ့ပိုးသက်စေးအရေးအသွေးထိမ့်သိမ့်မှုမြေစည်းလွှာစီမံခန့်ခွဲမှုတိုးချဲ့ပညာပေးလုပ်ငန်းမျိုးစေ့နဲ့ဈေးကွက်သတင်းစတာတွေမှာအားကောင်းလာရင်လဲစီမံကိန်းအကောင့်ထဲဖော်ရမှာထိရောက်နိုင်ပါတယ်။အစိုးရဘဏ္ဍာငွေစီမံခန့်ခွဲမှုကောင်းရင်ကောင်းသလိုအကျိုးခံစားရနိုင်ပါတယ်အစိုးရဘတ်ဂျက်ပြင်ဆင်တဲ့အခါမှာဗဟိုအစိုးရဌာနတွေဟာစီမံကိန်းအကောင့်တွေဖော်နေတဲ့ဒေသဆိုင်ရာဌာနတွေနဲ့ညှိနှိုင်းဆောင်ရွက်ရပါလိမ့်မယ
်အစိုးရဘဏ္ဍာငွေစီမံခန့်ခွဲမှုပုံမူကောင်းမွန်လာရင်အကျိုးခံစားရနိုင်တယ်လို့ဆိုပါတယ်ဘတ်ဂျက်အသုံးစရိတ်ပြင်ဆင်ပုံအသုံးပြုပုံစီမံကိန်းဟောင်းတွေကသင်ခန်းစာယူနိုင်ပုံစတာတွေပေါ်မှာမူတည်ပြီးစီမံကိန်းအကောင့်တွေပေါ်မှုစွန့်ရည်တိုးပွားနိုင်ပါတယ်ဥပမာစိုက်ပျိုးရေးမွေးမြူရေးဆယ်မြောင်းဝန်ကြီးနဲ့လက်အောက်ခံဌာနတွေဟာဝန်ကြီးရုံးကိုဘတ်ဂျက်မတင်ပြမီစိုက်ပျိုးရေးစီမံကိန်းဌာနကိုတင်ပြနိုင်ရင်ပိုပြီးအကျိုးရှိမယ်လို့ဆိုပါတယ်ဆယ်မြောင်းကဏ္ဍမှာပိုပြီးအကျိုးဖြစ်ထုံးဖို့အတွက်အခြေခံအဆောက်အုံတည်ဆောက်ရေးမှာယင်းနှီးမြုပ်နှံမှုမပြူဘဲအခြေခံအဆောက်အုံစီမံခန့်ခွဲမှုမှာယင်းနှီးဖို့လိုပါတယ်အသက်ဆောက်လုပ်မဲ့အစားလက်ရှိဆယ်မြောင်းစနစ်ပုံမူကောင်းမွန်လာအောင်ယင်းနှီးမြုပ်နှံတာဟာဆယ်မြောင်းစီမံကိန်းကိုပိုပြီးအကျိုးတက်ရောက်စေပါတယ
်။စိုက်ပျိုးရေးပညာပေးလုပ်ငန်းမြင့်တင်ရေးမှာပထမဦးဆုံးလုပ်ရမှာကတော့ပညာပေးဝန်ထမ်းတွေအရေးအသွေးရှိလာအောင်ဘတ်ဂျက်အသုံးစရိတ်များများပေးဖို့ဖြစ်ပါတယ်။စံစဘာထုတ်လုပ်မှုကနေမတူကွဲပြားတဲ့အခြားလေယာသုံးလုပ်ငန်းကိုပြောင်းလဲလုပ်ကင်နိုင်အောင်ရည်ရွယ်တာဟာပညာပေးလုပ်ငန်းရဲ့အလေးပေးဆောင်ရွက်မှုဖြစ်ရပါလိမ့်မယ်ဒီနေရာမှာနည်းပညာအသုံးပြုမှုအလှရှင်ရဲ့ကူညီထောက်ပံ့မှုပုဂ္ဂလိကကဏ္ဍစတာတွေကအရေးကြီးလာပါတယ်စိုက်ပျိုးရေးပညာပေးဌာနနဲ့အခြားစိုက်ပျိုးရေးဌာနတွေထိရောက်စွာပူးပေါင်းဆောင်ရွက်နိုင်ဖို့လဲလိုပါတယ်တမဝါယမအဖွဲ့အစည်းပုဂ္ဂလိကဘဏ်အသေးစားငွေကြေးလုပ်ငန်းစတာတွေကိုကူညီပံ့ပိုးနိုင်ဖို့အတွက်မြမလေယာဖွံ့ဖြိုးရေးဘဏ်ကိုပြုပြင်ပြောင်းလဲရင်လဲအစိုးရအသုံးစရိတ်ဟာအကျိုးရှိလာနိုင်ပါတယ
်2019ကနှစ်2021အထိဖြစ်တဲ့9နှစ်ကာလအတွင်းမှာ အလူရှင်တွေရဲ့ထောက်ပံ့မှုနှစတိုးလာလိမ့်မယ်လို့ခန့်မှန်းပါတယ်လောလောဆယ်ပံ့ပိုးဖို့ဂရုပြုထားတာကဒေါ်လာသား960ရှိပြီးတိုးပွားလာလိမ့်မယ်လို့ခန့်မှန်းရပါတယ်စိုက်ပျိုးရေးဝန်ကြီးဌာနမဟာဗျူဟာဦးတည်ချက်နဲ့ကိုက်ညီအောင်ထောက်ပံ့တဲ့နေရာမှာအလူရှင်အဖွဲ့အစည်းတွေဟာအစိုးရတဲ့တာပါတယ်ဒါပေမဲ့စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနဟာအလူရှင်တွေပွေးတဲ့ဗန္ဒာငွေနဲ့အသိပညာကိုအပြည့်အဝအသုံးချနိုင်စွာမရှိတဲ့အတွက်ပေးသလောက်အကျိုးမခံစားရပဲဖြစ်နေပါတယ်မနစ်ခစတဲ့9နှစ်ကာလကိုစိုက်ပျိုးရေးကန္တဖွံ့ဖြိုးရေးမဟာဗျူဟာနဲ့ယင်းနီမြုပ်နှံမှုအစီအစဉ်လို့ခေါ်ပါတယ်ဒီအစီအစဉ်ကိုအကောင့်ထည့်ဖို့အတွက်ပုဂ္ဂလိကယင်းနီမြုပ်နှံမှုတွေတိုးဝှက်လာဖို့လိုပါတယ်ဒါကြောင့်စိုက်ပျိုးရေးမူဝါဒနဲ့စီးပွားရေးဆိုင်ရာစီမံဥပဒေပုံမှန်ကောင်းမွန်အောင်ဆောင်ရွက်ရပါလိမ့်မယ်ပုဂ္ဂလိကလုပ်ငန်းနဲ့ပြင်ဆိုင်သလိုဖြစ်မဲ့ကိစ္စတွေကိုရှောင်ရှားဖို့အကြံပေးထားပါတယ်။ပုဂ္ဂလိကယင်းနီးမြုံနာမှုတိုးပွားလာဖို့အတွက်အထောက်အကူပြုတဲ့လုပ်ငန်းတွေကိုဦးစားပေးပြီးအစိုးရစိုက်ပျိုးရေးစရိတ်ကိုသုံးဖို့ကမ္ဘာ့ဗမာအုပ်စုကအကြံပေးထားပါတယ်ခင်ဗျာ။
ဟောင်းကင်းရဲ့မြန်မာအရေးတန်တက်ချက်ကိုကြာတာပရိနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနက်ပိုင်းမှာနားဆင်နိုင်ကြပါရရှင်။အခုဆက်ပြီးဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင
်။ဒီတဲ့ဘာ HARD Hard Go Chicane idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း hard time
ကိုတင်ပြပေးပါမယ် HARD hard ကခက်တာ TIME time ကအချိန်ဆိုတော့စကပိုက်ခုံရဲ့လုံောက်ဒေဘယ်ကခက်တဲ့အချိန်ပေါ့ idiom ဆိုရဲတော့ white ဒေဘယ်ကလည်းဒီနေရာမှာဆင်းတယ်လို့ဆိုရမှာပါဘဝမှာအကြအတဲတွေဆင်းရဲမှုတွေဒုက္ခဒုက္ခတွေအထူးသဖြင့်ငွေရကြီးချက်တဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကို hard time လို့ရည်ညွှန်းပြောတာဖြစ်ပါတယ်။ဒီအသုံးကို hard times ဆိုပြီးတော့ s ထည့်ပြီးတော့လည်းသုံးလို့ရပါတယ်။ hard time အသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ My mother had a hard time bringing us up since my father died 10 years ago.
ကျွန်တော်မိဟာလုံခဲ့တဲ့ဆယ်နှစ်ကကျွန်တော်အဖေဆုံးပြီးနောက်ပိုင်းမှာကျွန်တော်တို့ကိုလူလားမြောက်အောင်ကြည်လာရတာအတော်လေးဒုက္ခရောက်ခဲ့တယ်လေလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My mother had a hard time bringing us up since my father died 10 years ago.
Hard time နဲ့တူရပြီ
။ Give someone a hard time.
ဆိုတဲ့အသုံးကိုလည်းဆက်လက်တင်ပြလိုပါတယ်။စာလုံးပေါင်းက G-I-V-E, give ka, be da. S-O-M-E-O-N-E, someone ga, utiao ye. E ga tku, taka. H-A-R-D, hard ga, ket da. T-I-M-E, time ga, ching, so ro. So quite kun ye, tai yai, ti be ga ro. Lut utiao ko, ket ke re, ching, be da bo. Idiom, si re, te wa di be ga ro. Lut utiao ko, sik to ka yao ang, sik sin ye ang.စိတ်မတက်မသားဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လုပ်တာကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking me to do a lot of things in a short time
ကျွန်တော်ဆရာသမားကကျွန်တော်ကိုစိတ်ညစ်ရအောင်လုပ်နေလေရဲ့အချိန်တူတူအတွင်းမှာခိုင်းထားတာလှုပ်ရှားတွေကလည်းတပုံကြီးပါပဲဗျာလို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My boss is giving me a hard time by asking me to do a lot of things in a short time.
ကုဆလက်တင်ပြပြီးမှာကတော့
hard feelings.
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက HARD hard ကခက်တာမကြောတာ FEE L-I-N-G-S, feelings ka, kanza jetwi, so ro, sa kwaith hun ye dai yai dibe ka ro, kekere kanza jetwi po. Idiom so re the white dibe ka ro, ma te ra, ma chi na mu shi da, lu tu u ne tu u ja, se ku ra, မခေါ်မပြောတာစသဖြင့်ကိုဆလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ Josh ကိုပေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ There's hard feelings between the two families as there's competition in doing business.
အဲ့ဒီမိသားစုနှစ်စုကြားမှာစိတ်မတင်မြတ်မှုတွေရှိနေလေ။စီးပွားရေးလုပ်ရမှာအပြိုင်အဆိုင်ရှိကြလို့ဖြစ်တယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ There's hard feelings between the two families as there's competition in doing business.
ကြုံကြိုက်တော့ hard feelings ရဲ့အရှိမ NO NO ဆိုတာကိုထားပြီးတော့
No hard feelings.
ဆိုတဲ့အသုံးကိုလည်းတင်ပြပါရစီ။ကျမတို့မြန်မာမှာတော့ no hard feelings ဆိုလို့ရှိရင်စိတ်မရှိပါနဲ့စိတ်မဆိုးပါနဲ့လို့ရည်ညွှန်းပြောတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Grove ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ John and David argued yesterday, but there were no hard feelings between the two. They are as friendly as ever.
John နဲ့ David တို့မနေ့ကစကားများကြတယ်လေ။ဒါပေမဲ့လို့သူတို့နှစ်ဦးကြားစိတ်မဆိုးကြဘူးအခင်အမေမပြတ်ကြဘူးလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John and David argued yesterday but there were no hard feelings between the two they are as friendly as ever
ခုဆက်လက်ကြင်ပြပြီးမှာကတော့
hard to swallow
ဖြစ်ပါတယ်စာလုံးပေါင်းက H A R D hard ကခက်တာ D O 2S-W-A-L-L-O-W, swallow ga, myo cha ra, so ro, zakwai thun ye, dai yai dibe ga, myo cha ya kheta bo shin. Di niya ma, tamma aphi no, myo cha ya kheta ha, asa asa, phipi me lu le, idiom so re, the white dibe ga ro, ludu u ni ne, lekham bu, khe kheta go, so ra, phipa re. Di idong ne, pate lu, George go, pire uma go, na, sinji ja ya ao.
It's hard to swallow.That women do not get equal pay with men for equal work.
အမျိုးသမီးတွေနဲ့အမျိုးသားတွေကြားအလုပ်ချင်းတူတူလုပ်ကြပြီမဲ့လို့လစာကြတော့တူတူမရကြတာလက်ခံရခက်လာပါတယ်လို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It's hard to swallow that women do not get equal pay with men for equal work.
ခုနောက်ဆုံးတင်ပြပေးမှာကတော့
Hard of hearing.
ဖြစ်ပါလေ။စာလုံးပေါင်းက H-A-R-D, hard ကခက်တာ O-F of H-E-A-R-I-N-G, hearing ကနားကြားရတာဆိုတော့စကိုက်ထွန်းရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နားကြားရတာခက်တာပေါ့။ဒီသုံးရဲ့ idiom အဓိပ္ပာယ်ကတော့ရှင်းပါလေ။နားကောင်းကောင်းမကြားရတာနားနည်းနည်းလေးနေတာကိုရည်ညွှန်းပြောတာဖြစ်ပါလေ။ဒီသုံးနှစ်ပတ်သက်လို့ George Grove ပြီးတဲ့ဥမာကိုနားဆင်ကြကြရအောင
် My grandmother is hard of hearing so I have to shout to make her understand what I want to say
ကျွန်တော်ဘွားကသိနားမကြဘူးနားနည်းနည်းလေးနေတယ်ဒါကြောင့်ကျွန်တော်ပြောချင်တာကို तू နားလည်ရအောင်អော်ပြီးတော့ပြောရတယ်လीလို့ထိပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် My grandmother is hard of hearing so I have to shout to make her understand what I want to say
တို့ရရှိမြကိုဒီတရင်ပါ hard ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
a hard time give someone a hard time hard feelings hard to swallow hard of hearing
တို့ဖြစ်ကြပါလေနောက်တွင်ပါကုလူချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်တလလတန်စီစဉ်ထုတ်လင်းပေးနေတဲ့ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်မကြခင်ထုတ်လင်းမဲ့ဒုတိယနိုင်ဝက်စာအစီအစဉ်မှာတော့တိုက်ရိုက်လေးလိုင်းစုနေကန်အစီအစဉ်ကိုပြန်လည်နားဆင်ကြရဖို့ရှိပါတယ်လိုင်းဒိုမီတာ32 40နဲ့48အပြင်လိုင်းလက်မီတာ190ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။VOA American တန်ကတနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့စနေနေ့ညကမအေးတန်တာကျော်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့နှာစင်ကြည့်ကြရမှာဖြစ်ပါတယ်။နှာစင်ကြရအောင်ပါရှင်
။ပါပါရှင်စနေညတော်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ကျမတို့ဒီနေ့ညဆွေးနွေးကြမယ့်အကြောင်းအရာကတော့ဒီအင်းတီမာတွေ့ရှိခဲ့တဲ့ရုပ်လောင်းတွေကတာဝန်ကြလုံခြုံရေးအဖွဲ့ဝင်တွေနဲ့ဒေသခံရွာသားတချို့တက်ဖြတ်ခဲ့တာဆိုပြီးတော့ဒီခုပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲတမရော်ရဲ့စုံစမ်းစစ်ဆေးမှုရတွေ့ရှိခဲ့တယ်ဆိုပြီးတော့ပြောလိုက်တာပါအေးကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ဒီနိုင်ငံတကာကဒီဗမာနိုင်ငံကိုဟိုပြောလာကြတာဝေဖန်ကြတာတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးခြေလှမ်းနေတဲ့ပြောင်းလဲရေးဖြစ်စဉ်ကိုဘယ်လောက်များဒီကရိုက်ခိုက်မှုတွေဖြစ်နိုင်လဲဆိုတာကိုကျမတို့ဆွေးနွေးကြမှာဖြစ်ပါတယ်။ဒီမှာ MSS ဆိုတဲ့ဒီနိုင်ငံတကာနယ်စည်းမထားဆရာဝန်များအဖွဲ့ကလည်းပြောထားတာကဒီပြည်ပခါတွေမှာတည်ဆုံသွားရတဲ့လူ 6,900 ထက်မနည်းတော့မှရှိရလို့လည်းပြောထားတာရှိပါတယ်။အခုဟာ10ယောက်ကိုတော့တက်ဖြတ်တယ်ဆိုပြီးတော့ဒီအာဏာပိုင်တွေကဝန်ခံတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီလိုစစ်စင်ရေးတွေအတွင်းမှာဥရိမဲ့တက်ဖြတ်မှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်။ဒီလိုပြည်ပခါအတွင်းမှာလုံခြုံရေးအာဏာပိုင်တွေတက်ဖြတ်တာကတဲ့ပထမဦးဆုံးသောရရှင်တယောက်ရဲ့စာတို့လူလေးကိုဖတ်ပြကျင်တာပါဒီရခိုင်မြောက်ပိုင်းမှာပဲလားဆိုတော့မဟုတ်ပါဘူးကချင်ပြည်နယ်မှာလည်းမပြောကျင်တော့ပါဘူးဆိုပြီးတော့ဥလူခဲယူဆိုတဲ့သောရရှင်ကစာရေးလာပါတယ်ဒါကြောင့်မလို့ဒီပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်သူတွေကဒေါက်တာခင်စောဝင်းကိုကျွန်မဒီမှာမေးခွန်းသူ့အစားမေးပေးကျင်ပါတယ်ရှင်ဒီလိုမျိုးပြည်ပခါအတွင်းမှာတက်ဖြတ်တာကိုကျွန်တော်တို့ VA Facebook စာမျက်နှာမှာတော့တော်တော်များများလာရေးကြတာကတော့အကြမ်းဖက်သမားမလို့တက်ဖြတ်လို့ရတယ်ဆိုမျိုးရေးလာကြတာတွေလည်းတွေ့ရပါတယ်ဒါကြောင့်မလို့လုံခြုံရေးအာဏာပိုင်တွေကဥရေပြင်ပအဲ့လိုတက်ဖြတ်မှုတွေကဟိုနိုင်ငံတကာမှရောလုံနေကြလာဘာလို့လဲဆိုနိုင်ငံတကာကလည်းအကြမ်းဖက်သမားတွေအနေနဲ့နေစဉ်နဲ့အများရင်ဆိုင်နေရတာဆိုတော့လေအဲ့လိုအကျန်းဖက်သမားဆိုရင်တက်ဖြတ်လို့ရတယ်ဆိုတာမျိုးရှိပါလားရှင်ဖြစ်ကြပေးပါ
မရှိပါဘူးဒါတော့မရှိပါဘူးနော်ဒီကနေ့ဟိုတိုက်ပွဲဖြစ်လို့ခလက်ကဖြစ်ဒီဘက်ကပြင်းဆင်တယ်မျိုးလေအခုကဒီလိုဖန်ထားတာဟိုလိုလည်းမရှိပါဘူးနော်စုံမှန်းဖြစ်နေပြီစုံမှန်းဆိုတာကဟိုဒိဗိကပါကနော်ဂျနီဗာကွန်ဗင်းရှင်းဆိုတဲ့ပြည်ညင်အကျိုးအရာကိုစုံမှန်းဆိုတာတောက်လို့မရဘူးအဲ့မှာကွာတို့တွေနဲ့တက်ခဲ့ပြီဆိုလို့ရှိရင်မှားပြီအဲ့ကြောင့်လို့အဲ့တော့လေဒီစာတက်ခဲ့ပါရဲ့ဆိုတော့ဝက်ခဏကဒါမှန်တယ်နော်အခုကဟုတ်ဖြစ်လာကြားလာပြီဖြစ်လာပေါင်းလဲမြားပြီဒါကြောင့်တော့မှဆိုတာကိုတတ်လို့မရဘူးနော်ပြုတ်ဆုံးလုံးကြီးအဲ့လိုလေဒီစာကိုသူဆောင်ရရတယ်အခုလိုတတ်တဲ့ဟာကဒီလုံးဝကိုပါပါတယ
်ဟုတ်ကဲ့ဒေါက်တာခင်စောဝင်းပထမဖြေချပေးတာကျေးဇူးတင်ပါတယ်နောက်ပိုင်းမှာပြန်ပြီးတော့ဒီဆရာကိုလည်းမေးမြန်းဘယ်လိုတော့ရချင်နေရတဲ့ရဲ့မေးမြန်းချင်တာတွေရှိပါတယ်ရှင်ဟိုခုနကပဲဆရာခင်စောဝင်းပြောသွားလို့ပါဒီတမရသားတချို့ပါဝင်ခဲ့တဲ့ဒီတက်ပြတ်မှုမှာဝင်ခံပြီးတော့ဒီပြောဆိုလိုက်တာကတရားဥပဒေစိုးမိုးရေးအတွက်တိုးတက်မှုခြေလှမ်းတစ်ခုဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းမနေ့ကတောက်ကြနေမှာပဲဒီမြန်မာနိုင်ငံကိုအလဲပဲရောက်ရှိနေတဲ့ဂျပန်နိုင်ငံသားရဲ့ဝင်ကြီးနဲ့ပူရဲသတင်းစာရှင်းလင်းပွဲမှာပြောသွားတာရှိပါတယ်ရှင်ဒါကိုပဲလဲထောက်ပြပြီးတော့ American တမ်မတ်ကြီးကလည်းဒီလိုမျိုးဟိုဝင်ခံလိုက်တဲ့အပေါ်မှာဟိုကြိုးစိုးချောင်းသူကပြောကြားသွားခဲ့တာရှိပါတယ်အဲဒီမှာကျွန်မကနောက်ထပ်ဟိုပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူနှစ်ယောက်နဲ့မိတ်ဆက်ပေးကြပါတယ်တဦးကတော့ကိုမြင့်ကျော်ဖြစ်ပါတယ်သတင်းမီဒီယာကောင်စီအဖွဲ့ဝင်မှာနောက်တဦးကတော့ကိုတက်ဆွေဝင်မှာလူငယ်နဲ့လူမှုတဟစာတာဖော်ဆောင်ရေးစင်တာကပါဒီမှာကိုမြင့်ကျော်ကိုပထမအရင်မေးကြပါတယ်ခုနကတော့ပြောသွားသလိုပေါ့လေဒီစစ်စင်ရေးအတွင်းမှာဥရိမဲ့တက်ဖြတ်မှုလောက်တာကပြုပြင်ပြောင်းလဲရေးလုပ်နေတဲ့နိုင်ငံတကာနိုင်ငံတီဘလောက်ထိဟိုတက်ရောက်မှုရှိတယ်လဲဆိုတာကိုမြင့်ကျော်သုံးသပ်ပေးပါရှင
်ဟုတ်ကဲ့ဒီကိစ္စမှာနိုင်ငံတကာမီဒီယာတွေရောနောက်အစိုးရတွေရောပေါ့နော်နောက်ကလူခွင့်အဖွဲ့တွေကဒီမှာလူခွင့်ချိုးဖောက်မှုတွေ
ဟိုရှင်းလင်းတဲ့နေရာမှာအင်အားသမ်းတမ်းသုံးမှုတွေရှိတယ်လို့ဒီဆွဆွဲချက်တွေရှိနေတယ်ပေါ့နော်ဒီနေရာတွေကိုပွင့်လင်းမြင်သာမှုရှိစွာနဲ့ဟိုမီဒီယာတွေကိုရောနောက်နိုင်ငံတကာကုလလိုမျိုးကုလသမဂ္ဂလိုမျိုးနိုင်ငံတကာဖွဲ့စည်းတွေရောဝင်ခွင့်မပေးဘဲနဲ့ပိတ်ထားတဲ့ဟာကဒီဟာမျိုးတွေရှိနေတယ်ဆိုတဲ့တန်တရားကိုပို့ကြီးထွားနေတာပေါ့နော်ဆိုတော့အခုလိုဒီကိစ္စကဒါပထမဆုံးဝန်ခံလိုက်တဲ့ကိစ္စကဒါကတော့လမ်းပွင့်သွားတယ်လို့ပြောလို့ရတယ်ဒါပေမဲ့ဘယ်လောက်ထိဟိုအဲ့လိုဟာမျိုးတွေကိုမီဒီယာတို့ကိုသွားခွင့်ပေးမလဲဟိုအဖွဲ့အစည်းတွေကိုစစ်ဆေးခွင့်ပေးမလဲပေါ့နော်တက်တည်ပြဖို့ဆိုတာတကယ်တမ်းမဖြစ်ဘူးဆိုရင်တက်တည်ပြဖို့ဆိုတာလာပြီးတော့စစ်ဆေးဟိုကြီးရှုလို့ရတယ်ဆိုတဲ့ဟာမျိုးကိုဟိုဖွင့်ပေးဖို့အရေးကြီးတယ်အဲ့လိုမှမဟုတ်ရင်တော့ဒီသံတရားနဲ့ဒီဆွဆွဲချက်တွေနဲ့ဟိုကုလသမဂ္ဂလိုမျိုးနိုင်ငံတကာအာဏာလိုမျိုးမှာဟိုဆွေးနွေးရတဲ့ဟာတွေနောက်တစ်ခုကတော့ဆုံးဖြတ်ချက်တွေအဲ့ဒါတွေကမြန်မာနိုင်ငံရဲ့ဟိုတန်တမာရေးရောနိုင်ငံတကာမျက်နှာစာမှာရောနောက်ဒီပြည်တွင်းမှာပါအဲ့ဒီတက်ရောက်မှုတွေအားလုံးကိုတက်ရောက်ပြီးတော့ဒီဟိုဒီမိုကရေစီအတွင်းပြောင်းကူးပြောင်းရေးကိုနှေးကွေးစေနိုင်တယ်ပို့ပြီးတော့ကြံ့ညာစေနိုင်တယ်ဟုတ်ကဲ့ချို့တော့အခွင့်အလမ်းတွေကိုပိတ်သွားစေနိုင်တယ်ပေါ့နော်ကျွန်တော်တော့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ကိုမြင့်ကျော်ဖြေစားပေးတာကျေးဇူးတင်ပါတယ်ဟုတ်ကဲ့ကိုသက်ဆွေဝင်းကိုကျွန်မဒီမှာမေးချင်ပါတယ်ကိုသက်ဆွေဝင်းကလူငယ်နဲ့လူမှုသဟဇာတာဖော်ဆောင်ရေးစင်တာလူငယ်တွေနဲ့လက်တွဲပြီးတော့ဒီဒီမိုကရေစီပြောင်းလဲဖော်ဆောင်ရေးအတွက်လည်းလှုပ်ဆောင်နေတဲ့သူမလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့လူငယ်အတိုင်းဝိုင်းမှာရောဘလို့အမြင်ရှိပါလဲဟိုဒီကျွန်မ Facebook မှာတွေ့ရတဲ့ comment တွေတော်တော်များများမှာကဟိုဒီကိစ္စကဒီတက်မရော့ဘက်ကတိုင်းပြည်ကိုကာဝယ်တာပဲလေကာဝယ်သင့်တယ်လှုပ်သင့်တယ်တိုင်းပြည်အတွက်လုပ်နေတာနိုင်ငံတကာရဲ့ဒီဝေရောက်ဆက်ဖက်မှုပြောဆိုဝေဖန်မှုတွေကကအရေးမကြီးပါဘူးလို့ပြောကြတာတွေလည်းတော်တော်လေးကိုရေးလာကြတာတွေ့ရတယ်ဆိုတော့ဟိုကိုသက်ဆိုဝင်ပြောကြည့်နားထောင်ကြည့်သမျှလူငယ်တွေကရောဘယ်လိုထင်ပါလဲဒီကိစ္စပေါ်မှာ
ဟုတ်ကဲ့ဒီမှာရောနှစ်ပိုင်းရှိရလို့ဒီလူငယ်တွေရဲ့မှာဆိုလို့ရှိရင်ဒီတက်ကြလို့ကြားလို့လူငယ်တွေတိုင်းဝိုင်းရှိရပြီးတော့လို့ရှိရင်ပုံမှန်ဒီတာမန် GDP တွေရဲ့လူငယ်ရှိရနိုင်ငံတွေတက်ပြီးတော့စိတ်ဝင်စားလူငယ်ရှိတယ်ဒီလိုလေဒီရင်းကြတိဆက်ဆိုပြီးဖြစ်လာတဲ့ကံမှာဒီ GDP တွေရဲ့မှာကဒီရင်းကြဆိုတာကိုဒီလုံးဝမဲ့ဒီလိုမျိုးကဒီကြီးကျယ်လာလို့တက်ရတယ်ဆိုတာမျိုးကဒီဟိုအစိုးရမီဒီယာတွေကရောပြောလို့ရှိရင်ပြည်ရင်းမီဒီယာတွေကရောဒါမျိုးကိုအဲ့လိုပုံပေါ်ပြီးတော့ကြီးကျယ်လူငယ်တွေပုံပေါ်ပြီးတော့ကြည့်ရကြရတဲ့အခါကျတော့ဒီတစ်ဖက်လေးဖြစ်သွားတဲ့ပုံစံမျိုးပေါ့နော်ပြီးတော့ဒီတရင်ရဲ့ကျွန်တော်ဒီတရင်ဆိုကြည့်ရဖို့ရှိရတာလေဒီအစိုးရဒီတမန်ရိုးဆိုင်လို့ဟာမျိုးပြောလို့ရှိရင်ဒီသူကတမန်ရိုးကထုတ်တဲ့တရင်ဟာမျိုးပြောလို့ရှိရင်ဒီ information comedy ဆိုတဲ့ဟာမျိုးမျိုးတွေဖြစ်တဲ့အခါကျတော့အစိုးရဘက်ကနေရခဲ့ပြီးပြည်ရဲ့တရင်တွေရခဲ့တဲ့အခါကျတော့တော့ဆိုတော့ဒီလူတွေကိုအဲ့ဒါပြည်ပြည်ရတော့လည်းမပြည်ပြည်ရတော့လည်းကျွန်တော်ဒီမှာကဒီ range ရိဖူလာမိုးပြာဖြစ်ပါလားဆိုပြီးဟာလူဘယ်လိုဝင်ကြရလဲအဲ့ခါကျတော့ဒီဝင်ကြရကိုတတ်တယ်ဖြစ်ဖြစ်သူမဝင်ရခဏိပြင်ညာလေးဖြစ်ဖြစ်ဝင်ကြမိမတွေဒုက္ခရောက်နေကြဒီဝင်ကြရင်းနဲ့မိအောင်နေဖြစ်ဖြစ်ဒါလေးကိုလူကရေးထားဘူးတော့မှတနာတော့မသိဘူးဒါရီကသူဒုက္ခရောက်နေကြပါလားဆိုတာလေခံစားတော့မသိဘူးအဲ့ဘုံမြင်နေရဟိုသူကဒီကောင်းကြီးပီလီကောင်းကြီးဆိုတာဆိုတော့ကျွန်တော်တို့ဒီမှာရှိတယ်ဒီလူတွေကတော့ဒီလူတွေကြားထဲမှာလည်းကျွန်တော်တို့လူသားဆန်လုံးတွေလည်းတောက်ဆုံးကုန်လာတယ်။ပြီးတဲ့အခါကျတော့ဒီကျွန်တော်တို့ကဒီကိုယ်ကြီးကိုယ်တိုင်တဖြည်းဖြည်းနဲ့ဒီအကျန်းဖက်ဝါတာကိုအားပေးလို့အားပေးမှမဖြစ်။ဒါမျိုးဒီဟိုတက်ဖြတ်တဲ့ကိစ္စတွေကတကယ်ဖြစ်နေတယ်ဆိုတာမျိုးတွေဖြစ်လာတယ်။ဖိတ်ချက်တွေလည်းခတ်ထန်လာတယ်။ပြီးတဲ့အခါကျတော့ဟိုတက်ကဟိုလူမယ်အားပေးဖြစ်လာတဲ့ပုံစံမျိုးတွေကလူတွေရင်းမှလည်းတော့ပြန့်နေရရှိတယ်။ဒါကျွန်တော်ဒီပုံမှန်လူတွေရေးပေါ့။ဒါပြင်ကျွန်တော်ဒီရဲဘက်ဖွဲ့စည်းရလူတွေရင်းမှလည်းရုပ်တွေကလည်းဒီအဖူရရဲ့ဝါဒဖြစ်နေတာကိုကျွန်တော်မြင်နေရှိတယ်။အဲ့တော့ဒီရဲဘက်ဖွဲ့စည်းရလူတွေတက်ကြွလို့ရှားလူတွေတွေကတော့ပြန်ပြီးတော့ဒီလူပိစလူတွေကျွန်တော်တို့ပြောပါမယ်ဒီဖိတ်ခေါ်တာကိုစိတ်သက်စီရတာဆန်ကုန်နေပေါ့ moral value တွေပေါ့ဒါတွေကျွန်တော်ပြန်ပြီးတော့ဒီလူတွေအချင်းချင်းမှာပြန်ပြီးဖော်ပြလို့လုပ်တယ်ပြန်ပြီးတော့တက်မတီဖော်ပြလို့လုပ်တယ်ဆိုတာတွေကတော့ကျွန်တော်ဒီအပိုင်းလေးကဒီဒီမနိုင်ငံမှာဖြစ်နေတဲ့ဒီလူတွေရဲ့အခြေအနေကိုကြည့်ပြီးတော့ဖိတာပါလေ
ဟုတ်ကဲ့ရှင်အဲ့ဒါကဟိုပြောရတော့လူငယ်တွေကြားမှာဖြစ်နေတဲ့တက်ရောက်မှုပေါ့နော်အဲ့တော့ဒီအနာဂတ်အတွက်တိုင်းပြည်တစ်ပြည်မှာအရေးကြီးဆုံးကလည်းလူငယ်တွေလို့ဆိုထားတော့ဒီလူငယ်တွေကိုယ်တိုင်ကအဲ့လိုမျိုးခုနပြောသွားသလိုဟိုဒီအကျန်းဖတ်မှုဆိုပေမဲ့လည်းအကျန်းဖတ်သမားတွေကိုတော့တတ်တင်နေဆိုတော့အပိုင်းကိုကိုယ်တိုင်ကဒီအကျန်းဖတ်မှုအားပေးတယ်လို့ထောက်ခံတဲ့သဘောမျိုးတွေ့ရတော့ဒီနိုင်ငံတကာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကဒီအားကိုးရမယ့်လူငယ်တွေပေါ်မှာလည်းတက်ရောက်နေတယ်ဆိုတော့အဲ့ဒါကဒီရေရှင်မာတိုင်းပြည်အတွက်ဘယ်လိုတက်ရောက်မှုရှိနိုင်မလဲလို့ထင်ပါလဲကိုသက်ဆွေဝင်
ဒီလူငယ်တွေဒီကျွန်တော် တို့ဒီနိုင်ငံနိုင်ငံတို့ဘယ်လိုတိဆောက်ပါလဲဆိုတာဒီလူတွေကြားထဲမှာကျွန်တော်ကြည့်ရဲ့ဖူးနေလို့ပြောရပြ။အဲတော့ဒီမျိုးချစ်ဆိုတဲ့ဒီပြောလို့ကလားပါနိုင်ငံတို့တိဆောက်မလား။ဒီမျိုးဒီဘုရားဘာသာမြန်မာနိုင်ငံတို့ဆိုတာမျိုးပဲတိဆောက်မလား။ဒါတော့ကျွန်တော်တို့အဲ့မှာလေဒီလူတွေကြားထဲမှာလေဖြစ်နေကြတယ်ကဒီဒီပမာလေးပမာဘုရားချတဲ့အဲ့ဒါလေကြားထဲမှာဖြစ်နေတယ်ဒီကဒီကတော့မျိုးလေးဖြစ်ကြတယ်။ဘုရားကြီးကသူ့ကိုကျွန်တော်ကြားထဲမှာလေပုံပြီးတော့မျိုးရည်တွေဆိုတဲ့ဟာမျိုးတွေကဒီလူတွေကြားထဲမှာပြည်ပြည်ကျော်တော့မပြည့်တော့တော့မရှိသေးတဲ့ခါကျတော့ဒီကျွန်တော်တို့ကအနာဂတ်နိုင်ငံကိုတိဆောက်မယ်ဆိုလို့ရှိရင်ကျွန်တော်ကဒီဒိုင်ဆိုင်ရာကြီးကိုဖွင့်ပြီးလို့လဲရအောင်ကျွန်တော်တို့ကရှိရည်ဒီဒိုင်ဆိုင်ရာကျောင်းကျရည်ကိုခွင့်ပေးလို့ရတယ်။အဲဒါကြတဲ့ကျွန်တော်ကဒီဒိုင်ဆိုင်ရာကိုလည်းကျွန်တော်ကနားလည်နိုင်ဖို့ဆောင်ပါလို့ဆိုတာဒီလိုရည်ရည်မှာကျွန်တော်တို့ဆီနီယာမင်းကြီးဆိုတဲ့ခုဖြစ်တယ်ကျွန်တော်တို့ဒီဒီအမေတွေကိုတခုဖြစ်တယ်ပေါ့။အဲတော့အခုလိုမျိုးကျွန်တော်တို့ဒီအလုံးစိတ်ခေါ်ပါဘောနော်။အဲဒီတစ်ဖက်နဲ့တစ်ဖက်နဲ့ကိုကျွန်တော်တို့မုန်းနေကြရတယ်မကြည့်နေကြရဘူးအဲလိုမျိုးခွဲခြားဆက်ဆံတဲ့စိတ်မျိုးတွေများနေတာကျွန်တော်ဒီကြရီမမဟုတ်ဘူးကျွန်တော်တို့ခြားတော့ဒီကချေနေလေအဲလိုပဲ share နေလေအဲလိုပဲဒီ morning ချင်းနေအဲလိုပဲဒါကြရီကျွန်တော်တို့ဒီမဟာပမာဗုဒ္ဓဘာသာဝါဒကျွန်တော်နိုင်ငံကလူတွေထဲမှာကြံ့လာတဲ့ကိစ္စအကြီးကဒါမျိုးဒီတခြားသောမတူတဲ့လူတွေဟောဒီမတူတဲ့ဘာသာဝင်တွေကိုမိုးဖိနေကြတာမျိုးဖြစ်လာတာအဲတော့အဲဒီကိစ္စကြီးကဆိုတာမျိုးဒီနေကြဒီအသက်ထိုင်တဲ့ကိစ္စတော့မှာလူတွေပြည်ပါလားဆိုတာမျိုးမတူတဲ့ကိစ္စဥပမာဒီ၆ရက်ခေါ်ရကြတူရေဆိုတဲ့ဟာကိုဒီလူတွေကမယုံကြဘူးပြည်ပမှာကျွန်မရတဲ့နိုင်ငံတွေကမီဒီယာရဲ့ခြေကားကြီးပြောတယ်ပြောလို့ရှိရင်မီဒီယာရဲ့ရှောက်ကြည့်နိုင်ငံရဲ့ပြည်ရင်းတွေရှောက်ကြည့်ဆိုတာမျိုးဒီလိုမျိုးတွေလိမ့်ကြည့်ဆိုတာမျိုးပြည်ရဲ့လူရည်မျိုးတွေရတယ်တော်တော်ရှိမှာကဒါမျိုးပြေးကောနိုင်တဲ့ဟိုဒီကောမျိုးဖိနေလို့ရတယ်ဖိနေလဲပါလာတဲ့မျိုးကသူရှိမှာတိုင်းပြည်ကမကောင
်း
ဘူးဒါကတော့လေဟိုလူတွေရှိတဲ့တိုင်းပြည်ပြောလို့ရှိရင်တရားဝင်တော့မိုးလေတိုင်းပြည်ဖြစ်တာမျိုးကျွန်တော်တိုင်းပြည်ရှိမှာတိုးတက်ဖို့ကတော့မရှိပါဘူးခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ရှင်အခုဒီလူငယ်တွေအပိုင်းကနေပြောမြင်တဲ့ရှုထောင့်ကိုပြောပြပေးတာကျေးဇူးတင်ပါတယ်ဒီမှာဆရာခင်ဇော်ဝင်းကိုတစ်ခေါက်လောက်ပြန်ပြီးတော့မေးချင်ပါတယ်ရှင်ဟိုဆရာခင်ဇော်ဝင်းကခုနကနိုင်ငံတကာမှာတော့ဒီအကြမ်းဖက်သမားတွေကိုကင်တွေရမှာအဲ့လိုမျိုးဥရိမဲ့တက်ဖြတ်လို့မရဘူးလို့ပြောတယ်အခုမြန်မာနိုင်ငံမှာတော့အခုဖြစ်သွားခဲ့တယ်ဆိုတာလည်းဒီဟိုမြန်မာဟိုတက်မတော်ကလည်းဝန်ခံထားရပေါ့နော်ဆိုတော့ပြုပြင်ပြောင်းလဲလုပ်နေတဲ့နိုင်ငံအတွက်ဒီကိစ္စဘယ်လောက်ထိဟိုနိုင်ငံတကာအနေနဲ့ပေါ့နော်ဘယ်လိုမျိုးဟို impact ဟိုတက်ရောက်မှုရှိနိုင်ပါလဲရှင်
အတော်လို့ရှိပါတယ်ဆိုတော့ပြောလို့ပေါ့ဟိုဂျပန်နိုင်ငံရိုင်းဝင်ကြတာပဲပြောပြီးဆိုရဲတော့ပါလိမ့်နော်ကောင်းပြီအချောတက်သမားဆင်တော့ဒီကဘာလုံးမှာရှိနေရပဲပေါ့ဗျာတော့သူ့ပဲတဲမှာဒီမျိုးပေါ့ဒီလူတွေကအခုဒေသခံတွေကပြောနေပြီဒီရွာလူတွေကပြောနေပြီအချောတက်သမားတွေမဟုတ်ဘူးအရသာတွေဖြစ်နေတယ်ဆိုတော့ဒါကိုဘယ်သူကဆုံးဖြတ်တယ်လဲနော်အဲ့ဒီအချိန်မှာတာဝန်ရှိတဲ့တက်မတော်အရာရှိတာဘယ်သူလဲနော်သူ့ကိုကဲနေတဲ့အထက်ကအရာရှိတာဘယ်သူလဲသူ့ကအမြဲတမ်းဝရှိနေပါတယ်နော်လက်လက်ချက်လည်းဒီလူကအချက်တရမှားပါဆိုပြီးတော့နော်နော်ခုနကတပည့်တပည့်ကြော်ဒီလူကိုလက်လက်ချက်တောက်လို့မရဘူးအခုကအမြဲဒီလိုဖြစ်ချက်ကောတက်မတော့တက်ကောအမြဲဆုတ်ရဖို့တဲ့အလေးထားတစ်ခု
โอเคเสียอ่ะအခုပြောသွားပါတယ်သူတို့တွေကဒီတကယ်တမ်းကျတော့ယွာသားတွေပေါ့เนาะဟိုတက်ဟိုအကျန်းဖက်သမားဆိုတာလည်းတေချာမသိဘူးအကယ်၍အကျန်းဖက်သမားဆိုတာတေချာသိတဲ့အချိန်မှာရောအကျန်းဖက်သမားကိုဖမ်းမိတယ်ဆိုရင်ဘယ်လိုလုပ်ရမလဲရှင
်သာသလို့ရှင်လေအတက်လေဆုံးတော့ပြောလို့ရှင်တော့ဘူမီညာကိုစောင်းရပါတိချာရှိတယ်เนาะကောင်းပြီဆိုလို့ရှင်ကဲစစ်ချင်းပြင်ရတဲ့ဒီလူမျိုးမိသားပြီအကျန်းဖက်သမားကိုစောင်းရရှိရဆိုလို့ရှင်သူ့ကိုနည်းတော့သူ့ချုပ်ထားရမယ်ဆိုတော့ဒါမှမဟုတ်လို့ဆိုရှင်တော့တော့မကိုရမယ်ဒါမှမဟုတ်ရဲနဲ့ကိုအားရမယ်ခင်ဗျာအခုကစင်ကြီးပြည့်ပြာအများကြီးပဲဒါလို့ရကွတ်တော့တယ်နော်ဒီခိုင်းမနေမကောင်တခြားညာလာဖြစ်ကြတယ်အခုလူရှုပ်တယ်ဘာလို့လဲဆက်ပြီးတော့စစ်ချင်းစစ်ဆင်ရအောင်ပဲရှစ်ပလာစီရမယ်ပေါ့လေဆက်ဆောင်ရတာလို့အများကြီးကြုံရပဲ no prisoner ဆိုတယ်ဘာလို့နော
်ဟုတ်ကဲ
့ပုံမှန်ကိုလက်မခံဘူးပုံမှန်မျိုးကတော့ယူတော့ဘူးပုံမှန်မျိုးကတော့မထားတော့ဘူးဆိုတော့ပုံစံမျိုးရှိနေတယ
်ဟုတ်ကဲ့ပါဆရာ
အင်းမနာကိုအကြီးကျန်တဲ့အလေးထားတစ်ခုရှိပါတယ်။ပြောလို့ဆိုရှင်မြန်မာပြည်မှာဒီဖြစ်ရစရာဟာကအခုကပေါ်လာတာအင်းမနာကိုရှက်စရာကောင်းပါတယ်ဆိုတဲ့တစ်ခုပါ။
โอเคดร.ခင်ဇော်ဝင်းတုံးသက်ပေးတာပါပြည်နိုင်ဆွေးနွေးတဲ့သူ3ရက်စလုံးပနာမနေတဲ့မိခွန်းနေမိပြီးသွားတော့ဒီပါဝင်ဆွေးနွေးခြင်းတဲ့သူတွေကိုကျွန်မလေးလိုက်မတင်ပါမယ်ပထမဦးဆုံးမြန်မာနိုင်ငံရေကိုစိတ်ဝင်စားစောင့်ကြည့်နေတဲ့ဖင်လန်ကသွားရရှင်ကိုငိမ့်ချန်းဝင်ပြီးတော့ဆွေးနွေးလို့ရပါတယ်ပြည်နိုင်ဆွေးနွေးတဲ့သူတွေရှိပါတယ်ရှင်ဟိုမေးချင်တာလည်းမေးလို့ရပါတယ
်ဟာအရင်ဆုံးကကျွန်တော်ဒေါက်တာခင်ဇော်ဝင်းရောကိုမြင့်ကျော်ကိုသက်ဆွေးဝင်းရောကျေးဇူးတင်ပါတယ်ဒီလိုအကြောင်းတရားတွေနဲ့အုပ်ချုပ်ထားတဲ့နိုင်ငံမှာဒီလိုအမှန်တရားကိုပြောတဲ့အတွက်ကျွန်တော်ကျေးဇူးတင်တာပါဒေါက်တာအထူးသဖြင့်ဒေါက်တာခင်ဇော်ဝင်းကိုပေါ့အခုကကျွန်တော်တို့နိုင်ငံမှာဖြစ်နေတဲ့ကိစ္စတွေဟာတွေအကုန်လုံးကအခုစစ်သက်ဆိုလို့ရှိရင်အများစုကပေါ့နော်ဗုဒ္ဓဘာသာတွေဖြစ်နေတယ်အဲ့တော့ဒုတိယ is is တဲ့ဆိုတဲ့အဖွဲ့ပေါ့ အစ္စလာအစိုးရကိုဖွဲ့တဲ့ဖိုးတဲ့ဗုဒ္ဓဘာသာအစိုးရကိုဖွဲ့ပြီးဆိုပြီးတော့အခုနိုင်ငံတကာမှာတုံးနှုံလာပြီတုံးနှုံလာတဲ့ခါကျတော့ကျွန်တော်တို့ဗမာလူမျိုးတွေရဲ့သိခါရရမရှိတယ်လို့ဖြစ်ကုန်တော့မယ်နောက်တစ်ချက်ကစစ်တပ်ကအကြမ်းဖက်တမားလို့သတ်မှတ်တဲ့ဟာကိုနိုင်ငံတကာဘယ်တော့မှမယုံဘာဖြစ်လို့လဲဆိုတော့စစ်တပ်ကကချင်ဆိုတဲ့သူနဲ့မတည့်လို့ရှိရင်အကြမ်းဖက်တမားသမ ဒီမှာအခုအစိုးရနေပြီးတော့ဟိုဘယ်လိုပြောမလဲတိုင်းပြည်ရဲ့ဒီမိုကရေစီအရွေးအပြောင်းလေးပါညာ2008တည်းပြောပြီးတော့စစ်တပ်ကိုကာကွယ်လို့ဖြစ်တဲ့အခါကျတော့ဒေါ်အောင်ဆန်းစုကြည်ရဲ့ပုံရိပ်ကလည်းအမှန်တကယ်ပြောရင်ရကြရာမရှိတော့ဘူးကျွန်တော်တို့နိုင်ငံဒေါ်အောင်ဆန်းစုကြည်နဲ့တီဆောက်မယ်ဆိုပြီးတော့လူထုအကုန်လုံးကကြီးမှန်းတာလားဒေါ်အောင်ဆန်းစုကြည်ပါရကြရာမရှိတော့ဘူးဆိုရင်ကျွန်တော်တို့နိုင်ငံကလည်းပြတ်ဖို့ပဲရှိတော့တယ်အဲ့တော့နောက်လူလူကပြောကြတယ်ဗမာပြည်တရုတ်ရင်ဝင်တဲ့ရောက်တယ်တရုတ်ရင်ဝင်တဲ့ရောက်အောင်ပြည်သူကလောက်တာမဟုတ်ဘူးစစ်ရသည်ဝက်ကောင်တွေကလောက်တယ်ရာဇဝတ်မှုကျူးလွန်တဲ့လူတွေကလောက်တယ်အမျိုးသားရေးအစွန်းရောက်တွေကလောက်တာအဲ့တော့ကျွန်တော်တို့ဟိုနိုင်ငံတကာမှာမျက်နှာမပြတ်တာတက်တာထားကျွန်တော်တို့ဗမာပြည်သူတွေကိုယ်တိုင်းနဲ့လည်းအကုန်ဒုက္ခရောက်နေတာဒါဟုတ်တော့တစ်ချိန်မဟုတ်တစ်ချိန်ဟိုတိုင်းပြည်မှာအကြောက်တရားကင်းကင်းလေးနဲ့တော့လူတွေအမှန်တရားဘက်ကယက်တီနေတယ်လို့ပဲကျွန်တော်ပြောချင်ပါတယ်မအေးတနာကကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ရှင်အဲ့ဒါတော့ဟိုဇာကိုငင်းချက်ဖင်လန်ကနေပြောဝင်ပြောဆွေးနေတာပါကျွန်မအခုပခုတ်ကူကနေပြီးတော့ဒီဆက်ွယ်လာတဲ့ကိုခင်မောင်တွင်သူကအစောပိုင်းမှာဆက်ွယ်လာပြီးတော့သူ့ကိုမေးမြန်းထားတာရှိပါတယ်သူပြောထားတာလေးကိုကျွန်မဖွင့်ပြချင်ပါတယ်ရှင်မဆုမုံဖွင့်ပြပေးပါနော
်ဟုတ်ကဲ့ဒီကိစ္စကတော့တိုင်းပြည်အနာဂတ်မြင့်မြင့်ကြည့်ပါရဲ့ဒီလိုညှိနှိုင်းကြင်များအစိုးရကြီးဝေဆောင်ကြင်များကိုလည်းကျစီခံရလို့ဖြစ်ပါရဲ့အစားတော့မြရတော့ဆုံးဆုံးမြရတော့ဖြစ်ပေါ်နေပါလေနိုင်ငံကြီးအကူအညီထောက်ခံမှုများဆွညွရသည် NLD အစိုးရ၏ရှိဝဲရန်ရာကြီးတွေပြောနေတာတော့တိုးတက်မှုဒီနေ့ခွင့်စီသည်တရုတ်ရုရှားနဲ့အာဖြစ်နိုင်ငံများကိုလည်းအထူးအကူအညီရသည် UN ကလည်းဆက်ဆံရေးများလည်းပြသခဲ့ရပါသည်ခင်ဗျာ
ဆိုတော့ဘလိုနည်းနဲ့ဟိုဖြည့်ရှင်းနေတယ်လို့ထင်လဲပြည်သူတယောက်အနေနဲ့
အဲ့ဒီဟိုဖြည့်ရှင်းမှုဆိုတော့ပြည်မှာရဖို့ကြိုးရခင်ဗျာသူတို့လူများလည်းဒါကံပြင်းတာကိုခံမယ်တော့အစိုးရဘက်ကလည်းဒီအကြီးစားကိုနိုင်ငံနဲ့ဒီမောင်တန်းကိုဖြည့်ရှင်းနိုင်ရဲ့ဒီချင်းနဲ့ရှိရမှာမလားကျွန်တော်ပုံဝင်ကြည့်မှာတော့အခုကဒီရခိုင်ကိစ္စကြောင့်အစိုးရရဲ့ဟန်ချက်ပြတော့ရဲ့ဒီလည်းဒီလူကြီးထောက်ပြမှုလည်းဒီလိုကဖြစ်တာပေါ့လူကြီးမှလည်းအောက်မှာအရေးဒီအစိုးရရဲ့အနေချက်တွေကိုသူကကြည့်ရတယ်ဆိုလို့ရှိတာပေါ့အဲ့ဒီတန်းရဲ့အစိုးရကမှဟန်ချက်မညီတဲ့ကြောင့်လက်မောက်ရည်ကြောင့်တန်းရဲ့ပါဝါဘူးအမှုအစားလုံးမချနိုင်ဖြစ်နေပါလေမြန်မာပြည်ရဲ့စီးပွားရေးရောလူရောနိုင်ငံကရေးပါရေးတိုင်းပါလေလူမျိုးချနာဘူးအကောင်းဆုံးဖော်လို့ဖို့အတွက်ခက်ခဲနေပါလေခင်ဗျာ
ဟုတ်ကဲ့ဒါကဟိုပခုတ်ကူကခုခဲမောင်လေးဝင်ပြီးတော့ဆွေးနေတာပါဒီမှာသူကဒီလိုကိစ္စမျိုးဖြစ်ရှင်းဖို့ဆိုရင်ねဟိုဒီကိစ္စတွေ verify လုပ်ဖို့နောက်ထပ်ကိစ္စတွေကိုလည်းထပ်ပြီးတော့ဟိုစုံစမ်းစစ်ဆေးဖို့အတွက်ကဟိုမှန်ကန်တဲ့သတင်းတွေရရှိဖို့လိုအပ်တယ်လို့ပြောသွားပါတယ်ကျတော့ကိုမြင့်ကျော်မေးချင်ပါတယ်ဟိုဒီလိုအပိုင်းမှာဟိုမှန်ကန်တဲ့သတင်းရရှိဖို့အခုလောလောဆယ်နောက်ဆုံးအချိန်နေပေါ့နော်ဟိုဒေတမရောကလည်းဒီကိစ္စကိုဝေခန့်လိုက်ပြီးဆိုတော့နောက်ဆက်တွဲဘာများဆက်ဖြစ်လာပါလဲနည်းနည်းလေးပြောပြပေးပါရှင့်
အခုချိန်ကြီးကတော့ဒီသတင်းရယူခွင့်နဲ့ပတ်သက်လို့ကတော့ထူးထူးခြားခြားဘာမှပြောင်းလဲမရှိသေးဘူးပေါ့နော်။ဟိုကျွန်တော်တို့ဒီရခိုင်မှာဟို2016ခုနှစ်အောက်တိုဘာမှာဖြစ်တဲ့ပထမအချိန်ရေစခန်းကင်းစခန်းတွေတိုက်ခိုက်ဆန်ရပြီးကြတဲ့ကသတင်းမီဒီယာတွေကိုဟိုတွားခွင့်ပေးပါပေါ့နော်။တွားခွင့်ပေးပါဆိုတာမတားဆီးတာပါနဲ့ဟိုတွားယူတဲ့အခါမှာလည်းလိုအပ်တဲ့လုံခြုံရေးအကာအကွယ်မျိုးကိုပေးပါပေါ့နော်။တန်းနဲ့တွဲပြီးတော့တွားမှာကိုပြောတာမဟုတ်ပါဘူး။တစုံတရာအနေပြုလာတာမျိုးရှိရင်ရဲတို့ကြည့်မယ်တချို့နေရာမှာလည်းတက်တယ်ကြည့်မယ်အဲ့ဒီခါမျိုးမှာဒီသတင်းမီဒီယာသတင်းလုတ်တယ်ဆိုတဲ့ဟာကိုအတိမတ်ပြုဖို့အကောက်ွယ်ပေးဖို့အဲ့ဒါမျိုးကိုအဲ့ဒီချိန်တည်းကတောင်းဆိုခဲ့တာပါဒါပေမဲ့2016ပြည်စမှာလည်းဟိုပုံမှန်လင်းလင်းထန်သွားခွင့်မရအောင်ဇောအစီစဉ်နဲ့သတင်းစီးစဉ်တွေပဲရှိတယ်အဲ့ဒါမျိုးကလည်းဟိုတစ်လမှာတစ်ခါနှစ်လမှာတစ်ခါနောက်တစ်ခါတော့ဟိုခေါ်သွားတဲ့နေရာတွေကလည်းသူတတ်မှတ်ထားတဲ့နေရာလိုမျိုးတွေခေါ်သွားတယ်နောက်တစ်ခါတော့လူအကန့်အသတ်တွေရှိတယ်အဲ့တော့သွားတင်းသမားတိုင်းသွားကျင်ရင်သွားလို့ရတဲ့ဟာမျိုးပြည်တွင်းရောပြည်ပအောင်အဲ့ဒါမျိုးဖွင့်ပြပါဆိုတော့2016အောက်တိုဘာကိစ္စနောက်ပိုင်းကလေးတောက်လျှောက်ပြောခဲ့တယ်။ဒါပေမဲ့ပြီးခဲ့တဲ့2019ဒီဩဂုတ်လဖြစ်တော့လေပိုပြီးတင်းကျပ်လာတဲ့အဲ့ဒီကြားထဲမှာလည်းတားမြစ်တဲ့စာတွေဟိုတမရယုံရဲ့ဟိုညွန်ကျုပ်ကလက်မှတ်ထိုးရတဲ့ဟာမျိုးတွေကိုပြည်နယ်ဆိုရောက်ပို့တာဒါတော့ဟိုအများကိုကြီးညာတာမဟုတ်ဘူးသို့ပေမဲ့ဟိုတချို့တွေဒီစာကိုတွေ့ခဲ့ရတယ်ဆိုတော့ဒါကြောင့်ဒီသတင်းသမားတွေကဒီကိစ္စကိုစီးပြီးနဲ့ဒါသတင်းသွားယူလို့မရအောင်အစိုးရရဲ့ခီးစဉ်ရှိမှပဲသွားယူလို့ရတယ်ဆိုတဲ့အနေအထားမျိုးဖြစ်နေတာအခုချိန်ထိပဲပေါ့နော်အခုလက်တလုံးမှာတော့ ဒါကောင်စီရစီစဉ်တစ်ခုစီစဉ်နေဒါလည်းအကန့်အသတ်တွေနဲ့ပါပဲဆိုတော့တကယ်တမ်းဆိုရင်တော့ဒီတဲ့အစိုးရအနေနဲ့ဒီသွားတဲ့ခါမှာသတင်းသမားတွေပေါ်မှာကြောက်မဲ့အန်ဒီကဲကလာတဲ့အန်ဒီပဲဖြစ်စီပေါ့နော်ကာကွယ်ပေးနိုင်တဲ့ဟာတက်နိုင်သမျှကာကွယ်ပေးဖို့လိုအပ်ပါတယ်အဲ့ဒါမှသာလဲဟိုလွတ်လပ်တဲ့သတင်းမီဒီယာတွေကပြောမှသာလဲနိုင်ငံတကာဖွဲ့စည်းတွေရောဟောလာဟိုနိုင်ငံတကာလူစုရောအစိုးရတွေရောယုံကြည်မှာပါအဲ့လိုမှမဟုတ်ရင်တော့သူအထုတ်ပြန်ချက်တွေနဲ့တော့ယုံကြည်မှာမဟုတ်ဘူးဆိုတာဒါကတော့ဟိုအခုဖြစ်တဲ့ကောင်မှာအဲ့ဒီဟာတော့ရှင်းပါတယ်အဲ့ဒီဟာကိုတကယ်အစိုးရကဟိုအစိုးရကိုတတ်မလို့ကောချင်းချင်းလေးနဲ့နားလေဖို့လက်ခံဖို့ကပထမအရေးကြီးဆုံးတော့ကျွန်တော်မြင်ပါတယ
်အချိန်မရှိတော့လို့ဒီသောရရှင်နဲ့လည်းပါဝင်ရှင်တွေကိုစောင့်နေပါသေးတယ်နည်းနည်းလေးခက်သက်သက်သွားခြင်းပါတယ်ဒီမှာကိုမြင့်ကျော်ခဏလေးခက်တူတူမေးခြင်းပါတယ်ရှင်ဟိုဒီအရှိလားလားအချိန်နေရောတရင်ရယူဖို့အတွက
်ဟိုအရှိလားလားအချိန်နေလဲအခုချိန်ထိတော့သတင်းသမားတွေကချင်းချောက်မှုတွေရှိတယ်လက်တလုံးမှလည်းချင်းချောက်မှုတွေရှိတယ်သတင်းရယူရင်းနဲ့ဟောလားထောင်ချောင်းဆင်ခံရတယ်လို့ ਨੇ လောလောဆယ်မှာနိုင်ငံတော်လေးဝဲချက်နဲ့ကြောင်မှပဲဟိုနှစ်ယောက်ဟိုရိုက်တာသတင်းနောက်နှစ်ယောက်ကြာနေတယ်ဆိုတော့လောလောဆယ်အချိန်နေထိလည်းအချိန်နေမကောင်းရှေ့မှာလည်းပွင့်လင်းလာမဲ့ဟာမျိုးဘာမှတော့ဟိုအစနာတော့မကြားသေးဘူးအာမကန်ကျင်းတို့ဟိုဝန်ရင်းချက်တို့မကြားသေးဘူ
းဒီ
နေ့ကိစ္စကိုဝန်ခံလိုက်တာတော့ဒါတော့ကျွန်တော်တို့ကျိုးဆိုပါတယ်ဒီမဲ့ဒီတဲ့အများကြီးဟိုလှုပ်စေခြင်းနဲ့ဒီတဲ့အများကြီးပွင့်လင်းဖို့လိုအပ်တယ်လို့တော့ကျွန်တော်မြင်ပါတယ်ဟုတ်
ကဲ့ဖြေကြပေးတာကျေးဇူးတင်ပါတယ်ကိုမြင့်ကျော်ရေအဲကျွန်မဒီစောင့်နေတဲ့သောရရှင်တယောက်ကိုခေါ်ချင်ပါတယ်ဘင်္ဂလားဒေ့ရှ်ကပါကိုအီစလန်ကြားပါလားရှင
်ဟုတ်ကဲ့ပါကြားပါမှာ
ဟုတ်ကဲ့ခက်သက်သက်လေးဝင်ပြောဆွေးနွေးပေးပါနော
်အဲမြမသမတော်အစိုးရကဆရာမတိရခိုင်တို့ကိုဟောတော့အရေးယူမှုကိုကျေးဇူးလက်ခံပေးမယ်အားရကျင်နာမှုတော့မရှိပါဘူးခင်ဗျာဘာကြောင့်လဲဆိုရင်ဆက်ပြီးလို့တက်ပြတဲ့နေရာအများကြီးရှိနေပါတယ်ကျွန်တော်မောင်တော်မြောင်းပိုင်းစီမြင်းကြီးကုလားတီမှာစီရွာလုံးကျောပေါ့အဲဆရာမခုဆက်ကိုရခိုင်လုံးတော့ဆက်ပြခံရတယ်နောက်ပြီးတော့မောင်တော်မြို့သူကြီးမှာစီလေအဲအော်ဇူလိုက်အပြုံလိုက်ဆက်ပြခံရတာရှိတယ်တကြီးရစီမောင်တော်မြောင်းပိုင်းစီတကြီးသားမှာလည်းအဲ့လိုဆက်ပြတာရှိတယ်ချေးရီစီရှိတယ်ဝင်းတိနေနေသားတော်ကျော်မှာလည်းအများကြီးရှိနေပါတယ်ဆက်ပြတာနော်လောင်းလုံးစီနေပြီစီရင်ဟောစပေကုန်တီဟူချလက်မကြီးပြင်ပါပေါ့အဲ့လိုမြောင်းနံတတာကျင်းတယ်ရှိပါလေနောက်ပြီးတော့ဒုတိယမှာစီရင်ဒီလက်အများကြီးပါဒုတိယအောင်သင်္ကနာကျေးရွာမှာစီရင်လက်ရွာရွာလုံးကျင်းပြီးတက်ကျခံရတာရှိတယ်နောက်ဂူဒံပရာဆိုတာ
โอเคကိုကြီးဆန်ကဒီဒုက္ခသည်စခန်းဒီဘင်္ဂလားဒေ့ရှ်မှာဒုက္ခသည်စခန်းမှာလည်းလောလောဆယ်ရောက်နေတယ်ဆိုတော့ဟိုအခုလိုတပ်ပစ်ခံရတဲ့စီးရင်တွေကိုဟိုဒါဘယ်မှာတပ်ပစ်ခံရတယ်ရောရှိတယ်ဘယ်ရွာတပ်ပစ်ခံရတယ်ပေါ့နော်အဲ့ဒါကြီးကိုကြီးဆန်တို့ဒီတက်တည်ဟိုတက်ကာရတဲ့အထောက်ထားနဲ့ပြလို့ရလားရှင
်ဟုတ်ကဲ့ပါရပါတယ်ကျွန်တော်တို့မှာဒီမှာခိုင်လုံတဲ့အထောက်သားတွေနောက်အဲကျန်ရတဲ့မိသားစုနဲ့သူတို့ဒီမှာရှိနေကြပါအခုလုံးကျွန်တော်တို့အထောက်အထားတွေတိုင်းတိုင်းလုံးလုံးရှိပြီကြပါဟုတ
်ကဲ့ဟိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ရောအဲ့ဒါပြောဆိုမှုတော့ပြသတာပါညာအဲ့လိုမျိုးပြောဆိုမှုတို့တစုံတရာဟိုတက်တွေပြနိုင်တဲ့အထောက်အထားတွေတို့ပေးတာများရှိပါလားရှင
်အဲဟုတ်ကဲ့ပါဟုတ်ကဲ့ပါကျွန်တော်တို့မှရှိပါတယ်နိုင်ငံတကာအဖွဲ့အစည်းကလည်းကျွန်တော်တို့ကတက်တွေအထောက်အထားနဲ့ကျွန်တော်တို့ပြပြရတာရှိတယ်နောက်ပြီးရတဲ့ဆေးရပါအဆေးရကိုလည်းကျွန်တော်တို့
โอเคကိုအစ္စလမ်ဝင်ပြောဆွေးနွေးပေးတာကျေးဇူးတင်ပါတယ်เนาะဟိုနောက်ဆုံးကြံနေတဲ့သောရရှင်တယောက်ကိုခေါ်ကြင်ပါတယ်အညာမြေအောင်ကြီးမြန်မာနိုင်ငံကနေပြီးတော့ဝင်ဆွေးနွေးတာဖြစ်ပါတယ်ဆွေးနွေးနိုင်ပါတယ်ရှင
်ဟောဟုတ်ကဲ့အထူးတော့ဆွေးနွေးလို့ပါဘူးညာအင်းတင်ကိစ္စကတော့ညာတမတော်ကလည်းသတင်းထုတ်ပြန်ပြီးဖြစ်လို့မှတ်ချက်တော့ကျွန်တော်အထူးပေးစရာမလိုပါဘူးเนาะအထူးဆွေးနွေးလို့ဒါကတော့ညာတမတော်အပေါ်မှာကိစ္စလေးတစ်ခုခုမကြည့်နိုင်ရင်တော့အတန်တွေကကျဲကျဲကြီးထွက်ထွက်လာတယ်ညာအခြားအဖွဲ့အစည်းတွေကကျူးလွန်ရင်တော့အတန်တွေကတိတ်မထွက်ဘူးညာကိုယ်ဆိုလိုတာကတော့ဗျာတခိုင်ပြင်းနေရဲဘော်ချာကြီးရွာကိစ္စမျိုးလို့ပေါ့နော်အဲတမတော်ဟာအကျိုးကျော်စစ်ဆင်နွှဲနေတာလို့တော့ကျွန်တော်မမြင်ဘူးဗျာရခိုင်ပြည်မှာဖြစ်လာတာကတော့ခုခံစစ်ပွဲဆင်နွှဲတယ်လို့ပဲမြင်ပါတယ်ဗျာအဲ့တော့ပါပဲဗျာနေတိုင်းပေါ်ဆိုတော့တိတ်တယ်မဆွေးနွေးရင်ဘူးဗျာ
ဟုတ်ကဲ့
တင်ဗျာ
ဟုတ်ကဲ့ပါဒါအညာမြေအောင်ကြီးသူရဲ့ဒီအမြင်ဝင်ပြီးဆွေးနွေးသွားတာပါကျွန်တော်တို့အချိန်က10မိနစ်တောင်မရှိတော့ပါဘူးဒီမှာပြန်နိုင်ဆွေးနွေးတဲ့သူတွေစီကကျွန်မမှတ်ချက်လေးတွေခက်တူတူလိုချင်ပါတယ်အခုလိုဖြစ်နေတဲ့အခြေအနေပေါ့နော်နိုင်ငံတကာမှာလည်းဟိုကိုကဟိုနည်းနည်းတော့ဟိုကုန်တိတ်ခါညှိုးနှဲရတဲ့အခြေအနေရှိပါတယ်အဲ့တော့ဒီလိုဖြစ်နေတဲ့အနေအထားကနေပြီးတော့ကျမတို့အကောင့်ဘက်ကိုပြန်ရအောင်လို့ဘယ်လိုများလုပ်နိုင်မလဲဒေါက်တာခင်ဆောင်ဝင်းခက်တူတူလေးပြောပြပါရှင
်သူတို့ပြန်ထားရဲဆိုတော့ဟိုအပတ်ကတော့ကျိုးစပါတယ်ဒါပေမဲ့တစ်ခါခါပြည်စင်ပေါ်ပြောကြတာဒါကဒီကိစ္စတွေမကဘူးလို့ချားနေတယ်မှာတို့ဖြစ်နေတာပဲတဲ့ဆိုတော့အဓိကပြောရင်းနေတဲ့ကစစ်တပ်နေတဲ့ကသူတို့ပြန်ပြောင်းလဲဖို့တကယ်သူတို့ဖေးစားပုံပန်းလုပ်မယ်ဆိုလို့ရှိရင်ဒါအေကိုကျေးဇူးပြမယ့်ရုပ်စာကိုပြည့်ပြည့်စုံစုံနဲ့သူ့အိမ်ကပေါ့ထုတ်ပေးပါအခုတော့မှပြမယ်ဆိုရင်ဒါဆိုပြောလို့ က်ခံရတဲ့အပိုင်းကိုသွားလို့မရဘူးเนาะဒါကသူဆက်ရောက်ပဲတက်ခံရတယ်ပြောထားတဲ့တခြားအချက်အလက်တွေကဘယ်ရောက်ကုန်ပြီလဲ
เนา
ะဆိုတဲ့အခါကျတော့ဒီ
โอเคเสียสุโอเ
คเสียสุโลจินโอเค
ပါရှင်ဒီအစ်ခံလာကတ်ကြရဥပမာကြည့်နေပါဘူးโอเคเสียสุโลจินကတော့ပွင့်လင်းမြင်တာမျိုးရှိဖို့ပေါ့เนาะဆိုတော့ကွန်မြူနတီနေတော့ဘယ်လိုမျိုးမှတ်ချက်ပေးခြင်းမလဲရှင
်ကျွန်တော်ဟိုနေနေတော့ပြောခြင်းတာတစ်ချက်ကဟိုအမြဲတမ်းစဉ်းစားမိတဲ့တစ်ချက်ရှိတယ်အဲ့ဒါကဟိုအစိုးရကတကယ်ဖြစ်ဟိုဒီမှာမြေပြင်မှာဘာတွေဖြစ်နေလဲဆိုတဲ့ဟာမျိုးကိုတရင်ဖြစ်လက်တူတူကြကြရရလာပေါ့เนาะဟိုဒေါန်ဆန်ကြီးဦးဆောင်တဲ့အစိုးရအဲ့လိုမျိုးဒရင်ချက်လက်ကြီးစူးစောင်းတဲ့နီလန်းတွေရောဟိုမင်းတွေရောရှိရလားပေါ့နော်အဲ့ဒါကြောင့်တကယ်ဘာတွေဖြစ်နေလဲဆိုတာသိရှိဖို့ကလည်းအရေးကြီးတယ်အဲ့ဒါမှသာလင်အဲ့ဒီဟာကိုဘယ်လိုခံတွေ့ဖြည့်ရှင်းမယ်ဆိုတဲ့ဟာကိုတမ်ဘရွန်နဲ့ရောအစိုးရအနေနဲ့ရောတကယ်ကိုတိဟိုလက်တွေ့ကြကြလုံနိုင်မယ်လို့ထင်တယ်လက်ရှိနေသားမှာတော့အဲ့လိုမျိုးကျွန်တော်တို့မီဒီယာတွေမသိသလိုအစိုးရကိုယ်တိုင်တော့မသိဘူးဆိုတဲ့အနေအထားမျိုးဖြစ်နေတယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ရှင်ကိုသက်ဆွန်ဝင်း10 second လောက်ပြောပြပါ
โอเคครับจริงๆแล้วที่เองเองที่ว่าเราเห็นแล้วတော့ဒီဆိုးရွားတက်တက်နေပြီးတော့သူဖေးစနာရှိပြီးတော့ဒါဟိုဟိုပေါ်ထုတ်ပြီးတော့သူဖေးဖေးပြီးရတော့ကျွန်တော်မယူဆဘူးတကယ်တော့ညောက်ဖန်ခင်ရတယ်တကယ်တော့ညောက်ကြောင်သွားပြီးတော့ဖုန်ဘဲနဲ့သူတို့ဒီဖုန်ဘဲနဲ့ဂရင်းကိုလူပြီးသွားတဲ့အတွက်ကြောင့်မူတင်းရတော့ဖန်ပြီးတော့ဒီဟာရိုက်တာနေပြီးတော့ဒရင်းမထုတ်ခင်မှာတက်တက်နေပြီးတော့အရင်သူတို့ကလုံးဝပြရတယ်ဆိုပြီးဒီဖြေလျှော့တဲ့အနေနဲ့ထုတ်တယ်လို့ပဲကျွန်တော်ညင်ယူဆတယ
်ဒါရဲ့လေလိုင်းအစီအစဉ်ကနေပြီးတော့ပါဝင်ဆွေးနွေးတဲ့သူတွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်မရတနာကြအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေညတိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ခဲ့ရတာပါရှင်ဒီတိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာဖြစ်စေ VOA website လိပ်စာ burmese.voanews.com မှာဖြစ်စေပြန်လည်နားဆင်နိုင်ပါတယ်ရှင
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနေပေတီတီမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ
။ VOA ရဲ့တနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီအထိလိုင်းဒိုမီတာ20 kHz 15113ည၊လိုင်းဒိုမီတာ25 kHz 11823ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်သလို VOA အင်တာနက်စာမျက်နှာကနေပြီးတော့လည်း website လိပ်စာ burmese.voanews.com ကနေပြီးတော့ပြန်ပြီးနားဆင်နိုင်ပါတယ်။တနင်္ဂနွေနေ့ညပိုင်းမှာတော့မြမဒီမိုကရေစီအရေးဆွေးနွေးခန်းမြမပြည်ကပေးစာဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်နဲ့ကမ္ဘာတလွှားထူးခြားစံပြသတင်းများအစီအစဉ်တွေနှာစင်ကြရမှာပါရှင်အခုတနင်္ဂနွေနေ့မနေ့ပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မြို့သက်ကပြောပြပေးပါဦးမယ်ရှင
်ဟဝိုင်းမှာဒေတာကန်ရီဟာစနေနေ့မှာပဲ့ထင်းတက်ဒုံးကြီးအန်ရဲ့အရေးပေါ်သတိပေးချက်ရရှိခဲ့ပြီးမကြာခင်မှာပဲမှားယွင်းသတိပေးတယ်ဆိုတာကိုသိကြရပါတယ်။ဟဝိုင်းပြည်နယ်အုပ်ချုပ်ရေးမှူးကတော့စနေနေ့ကထုတ်ပြန်ခဲ့တဲ့သတိပေးချက်ဟာလူအမှားဖြစ်ကြောင်းပြောကြားခဲ့ပါတယ်။တာဝန်ချိန်အလွှဲပြောင်းမှာနောက်တာဝန်ကျသူကခလုတ်မှားနှိပ်မိတာဖြစ်ကြောင်းသူက CNN ရုပ်သံဌာနကိုပြောကြားလိုက်တာပါ။သတိပေးချက်ဟာဟဝိုင်းမှာရုပ်သံတွေကရောရေဒီယိုနဲ့လက်ကင်ဖုန်းတွေကိုပါရောက်သွားတာဖြစ်ပြီးနောင်ဒီလိုအမှားမျိုးထပ်ပြီးမဖြစ်အောင်ဘယ်လိုလုပ်တယ်လဲဆိုတာကိုကာကွယ်ရေးဌာနနဲ့ပြည်내အရေးပေါ်စီမံခန့်ခွဲဌာနတာဝန်ရှိပုဂ္ဂိုလ်တွေနဲ့တွေ့ဆုံဆွေးနွေးနေကြောင်းလည်းပြောပါတယ်။ရှေ့လာတဲ့မှာကျင်းပမယ့်ဆောင်းရာသီအိုလံပစ်ပြိုင်ပွဲမှာတောင်နဲ့မြောက်ကိုရီးယားနိုင်ငံပေါင်းပြီးအမျိုးသမီးဟော်ကီအသင်းကိုဒလင်းနဲ့အဖြစ်ဝင်ပြိုင်ဖို့တောင်ကိုရီးယားနိုင်ငံဘက်ကအဆိုပြုခဲ့တာကိုမြောက်ကိုရီးယားဘက်ကလက်ခံမယ်ဆိုရင်တော့နှစ်နိုင်ငံကြားတည်တာတဲ့ဖြစ်ပေါ်တိုးတက်မှုတွေရှိလာမှာဖြစ်ပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်ဖက်ကိုစလဲရီနေဆက်စစ်မယ်ဆိုမှပြုတ်လုံနေတဲ့ဆွေးနွေးမှာဒီအဆိုပြုချက်ကိုတင်ပြခဲ့တာဖြစ်ပါတယ်။American ပြည်ထောင်စုမှာ Haiti နဲ့ Africa ကနေရွှေ့ပြောင်းအခြေချလာသူတွေနဲ့ပတ်သက်ပြီးမကျေနပ်ကြောင်းကျန်တဲ့ပြည်နေကသမ္မတ Donald Trump ရဲ့ရိုင်းပြတဲ့အတုံးသုံးလုံးပြောဆိုတာတွေနဲ့ပတ်သက်ပြီးအစိုးရအရာရှိတွေကရောတာဝန်ပြည်သူတွေကပါအခုတတိဝေဖန်တုံ့ပြန်နေကြဆဲဖြစ်ပါတယ်check သမရနိုင်ငံသမရရွေးကောက်ပွဲပထမအကြိမ်မှာလက်ရှိသမရမီလော့စ်ဇီမန်အနိုင်ရသွားပြီးနောက်သတင်းနှစ်ပတ်ကြာမှာချင်းပါမယ်ဒုတိယအကြိမ်ရွေးကောက်ပွဲမှာတော့ check သမရနိုင်ငံသိပ္ပံအကယ်ဒမီရဲ့အကြီးအကဲဟောင်း Jerry Dar Host နဲ့ရှင်ပြန်ရမှာဖြစ်ပါတယ်
တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါရရှင်တနင်္ဂနွေနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.